Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှင်များရှင် VOA American တန်ခါနေ2022ခုနှစ်စက်တင်ဘာလ16ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမော်ပါရှင်။
ကျွန်တော်ကတော့ဝင်းမြမဒေါခင်မျိုးသက်နဲ့အတူဒီနေ့ထိတဲ့ရောက်သတင်းတွေကိုကြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ရုရှားတပ်တွေကိုပြန်မောင်းထုတ်ခဲ့တဲ့မျိုးတဲ့စုပုံမြုပ်ထားတဲ့အလောင်းတွေကရုရှားလက်ချက်ဖြစ်တယ်လို့ယူကရိန်းကပြောလိုက်ပါတယ်ဂျာမနီခြေစိုက်ရုရှားစွမ်းအင်ကုမ္ပဏီဘွဲကိုဂျာမနီကထိန်းချုပ်လိုက်ပါပြီနောက်ဗြိတိန်ပြည်မကြီးယုတ်ကလက်တရားလွတ်ယုတ်ကလက်ကိုထားတဲ့လွတ်တော်ခံမကိုပြည်သူသိမ်းချီဂါရဝပြုနေချိန်မှာတရုတ်သံမက်ကတော့ဗြိတိန်လွှတ်တော်ကပိတ်ပင်ခဲ့ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါမစင်မရင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတောက်ကြညအတွက်သောရရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့မနက်စောစောပိုင်းတုန်းကရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့ထဲမှာစစ်ဘေးရှောင်တွေခိုလုံနေကြတဲ့မွေတော်ဖျားเจ้าဝင်းတွေကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့ကလေးငယ်တွေအပါလူ၄ဦးအသက်ဆုံးခဲ့ရပါတယ်
မူရဖျားကြောင်ပရဝုံထဲမှာကြာတယ်။ရင်ပြင်တော့ဆုံးထဲမှာကြာတယ်။အလနဲ့ကြီးကြီးရထုံးထုံးရှိတယ်။ဒီဆယ်မြောက်ကလေးနှစ်ဦးနဲ့အသက်50ကျော်လူကြီးနှစ်ဦးတော့ပွဲချင်းပြီးတည်ဆုံးသွားတာကြာ
။ဒေသခံကဲဆယ်ရေးအဖွဲ့ဝင်တဦးကအခြေအနေကိုပြောပြပေးခဲ့တာပါ။ဒီသတင်းမကြခင်မှာအပြည့်စုံနားဆင်ရပါမယ်။နောက်စစ်တပ်ကနေနေမြေရှင်းလင်းရေးလုပ်နေတဲ့သခိုင်းတိုင်းတွေကတောင်သူတွေကြုံနေရတဲ့အခက်အခဲ၊ရခိုင်မှာတော့စစ်ဘေးဒုက္ခသည်တွေကိုရိတ်ခါထောက်ပံ့မှုတွားနေတဲ့လူမှုကူညီရေးကကိုစစ်တပ်ကပြစ်ခတ်တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရင်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးကြပါလိမ့်မယ်ရှင်။
ရုရှားတပ်တွေသိမ်းပိုက်ခဲ့တဲ့ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းကအေဇီယံမြို့မှာစုပုံမြုပ်နှံထားတဲ့လူသေးအလောင်း400ကျော်တွေ့ရှိခဲ့ရတယ်လို့ယူကရိန်းရာရှိတွေကဒီနေ့ပြောလိုက်ပါတယ်။ခါကီဗ်ဒေသကစုံစမ်းစစ်ဆေးရေးရဲချုပ်ဆာဟီပိုဗီနော့ကအခုတွေ့ရှိချက်ဟာလူသေးအလောင်းအများဆုံးစုပုံမြုပ်နှံထားတာဖြစ်ပြီးသေဆုံးသူတချို့ကရုရှားရဲ့လက်နက်ကြီးကြောင့်ဖြစ်တယ်လို့တချို့ကတော့လေကြောင်းတိုက်ခတ်မှုကြောင့်သေဆုံးခဲ့ရတာလို့ပြောပါတယ်။ယူကရိန်းသမ္မတဗလာဒီမာဇယ်လင်စကီကလည်းဒီအစီအံမျိုးကိုတနေ့ဗုဒ္ဓဦးနေ့ကသွားချခဲ့ပြီးဒီစုလိုက်ပြုံလိုက်မြှုပ်နှံမှုကရုရှားထုတ်စစ်အစပိုင်းတဲ့ကီဖ်မျိုးတော်စင်ကြီးဖုံဘူချာမှာဖရယ်လကွန်ကမြှုပ်နှံခဲ့ပုံနဲ့ဆင်တူတယ်လို့မနေ့ကပြောခဲ့ပါတယ်။သမ္မတဇယ်လင်စကီကဆက်ပြီးရုရှားတွေဝင်ခွဲတဲ့နေရာတိုင်းမှာတည်ဆုံမှုတွေကြံနေခဲ့တာအတွက်ရုရှားကိုအရေးယူမှရမယ်။ဒီနောက်ထပ်တွေ့ရှိမှုတွေကိုလည်းဒီနေ့တောက်ကြနေမှာထပ်ထုတ်ပြန်သွားမယ်လို့မနေ့ကဗီဒီယိုမေးခွန်းမှာပြောခဲ့ပါတယ်။ဒီပေါ်ရုရှားဘက်ကတော့မတုံ့ပြန်သေးပါဘူးအရင်ကတော့ယူကရိန်းနဲ့နောက်နိုင်ငံမဟာမိတ်တွေကရုရှားတပ်တွေစစ်ရာဇဝတ်မှုကျူးလွန်နေတယ်လို့စွပ်စွဲလာခဲ့တာကိုရုရှားဘက်ကတော့အရက်သားတွေကိုပြစ်မှတ်ထားပြီးဒီစစ်ရာဇဝတ်မှုမကျူးလွန်ခဲ့ပါဘူးလို့ညင်းဆိုလာခဲ့ပါတယ်ခင
်ရုရှားရေနံကုမ္ပဏီ Rosneft ဂျာမနီခြေစိုက်ကုမ္ပဏီကွဲကိုဂျာမနီဆိုးရကတောက်ကြနေမှာထိန်းချုပ်လိုက်ပါတယ်နိုင်ငံတွင်ရေနံချက်လုပ်ငန်း၁၂ရာခိုင်နှုန်းနှီးပါးကိုချုပ်ကန့်ထားတဲ့ရုရှားပိုင်းဂျာမနီကုမ္ပဏီကွဲကိုအစိုးရရဲ့လက်အောက်မှာထားသွားမှာဖြစ်တယ်လို့ဂျာမနီစီးပွားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂျာမနီနိုင်ငံရဲ့စွန့်ရင်ထောက်ပံ့မှုလုံခြုံရေးကိုချိမ့်ချောက်လာနေတဲ့အခြေအနေကိုဒဏ်ပြန်ဖို့အတွက်ရုရှားရေနံကုမ္ပဏီခွဲကို Federal Network Agency ရဲ့ထိန်းသိမ်းရေးအဖွဲ့လက်အောက်မှာထားရှိမှာဖြစ်ပြီးတော့စီမံခန့်ခွဲမယ်လို့ဒီထုတ်ပြန်ချက်ကပြောပါတယ်။ရုရှားရဲ့လုံခြုံရေးကိုမှီခိုနေတဲ့အခြေအနေကိုဖျက်တောက်ဖို့ဂျာမနီဘက်ကအတက်နိုင်ဆုံးဂျိုးပန်းနေချိန်မှာအခုလိုထိန်းချုပ်မှုပေါ်ပေါက်လာတာပါ။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တဲ့ပုံမှာဂျာမနီကယူကရိန်းဘက်ကရက်တီခဲ့တာကြောင့်ဂျာမနီကိုပို့နေတဲ့တဘာဝဒဏ်ငွေတွေကိုရုရှားအစိုးရကရပ်တန့်ထားတာဖြစ်ပါတယ်။အခုလိုဂျာမနီအစိုးရကရုရှားရေနံကုမ္ပဏီ Rosneft ရဲ့ကုမ္ပဏီခွဲကိုထိန်းချုပ်ခဲ့တဲ့အတွက်ဒီကုမ္ပဏီတွေနဲ့အစုရှယ်ယာဆက်ဆက်ပတ်သက်နေတဲ့တခြားရေနံတန့်စင်ကုမ္ပဏီတွေအနေနဲ့လည်းစိုးရိမ်မှုတွေရှိနေပါတယ်။အထူးသဖြင့်ပိုလန်နဲ့နယ်စပ်နားမှာရှိတဲ့ PCK short out တွေစိုးရိမ်မှုတွေကပိုလာတာပါ။သူတို့ကုမ္ပဏီကနေဘာလင်းပြပြဆိုင်ရာလေးစိတ်ပါဝင်ဘာလင်းမှာအသုံးပြတဲ့ရေနံ90ရာခိုင်နှုန်းကိုထောက်ပံ့နေတာလည်းဖြစ်ပါတယ်
။ဒီတိန်ဘီအမကြီးရုတ်ကလက်ထားရမှာပြည်သူတွေသိမ်းချီဆက်ကာရဝပြုနေချိန်မှာချားစ်ဘီယန်ကလည်းဆူတောင်းပွဲလာလို့ဖို့ရှိပေမဲ့တရုတ်တမ်မတ်ကြီးကတော့ပိတ်ပင်ခဲ့ပါတယ်။ဘီအမကြီးအဲလစ်ဘက်ယုံလောင်ထရှိယာဝက်မင်နစ္စတာလွှတ်တော်ခမ်းမကိုနိုင်ပေါင်းများစွာကြားတန်းစီပြီးလာယူသည်ပြုတဲ့လူတန်းကြီးကဒီနေ့မှာတော့လေးမိုင်နီးပါးအထိရှည်လာခဲ့ကသိန်းစမီရဲ့တာဝါမျောစင်တရားကိုပါကျော်သွားခဲ့ပါတယ်။ဒ ဒီသမိုင်းဝင်နိုင်ငံတော်စာပနာအတွက်ချားစ်ဘီယန်အနေနဲ့လည်းဘတ်ကင်ဟမ်နန်းတော်မှာဘာသာရေးခေါင်းဆောင်တွေကိုဒီနေ့နောက်ပိုင်းအခမ်းကျူဆူဖို့ကြေညာထားပြီးမိကွန်းလည်းပြောမယ်လို့မျှော်လင့်ထားကြပါတယ်။ဒီအခမ်းပွဲပြီးမှာတော့ချားစ်ဘီယန်ဟာကွယ်လွန်သူမိခင်ဘီယန်မာကြီးအဲလစ်ဘက်ရုံလောင်းထရှီယာဝက်မင်စတာခမ်းမကိုသွားပြီးတော်ဝင်မိသားစုနဲ့အတူအတန်တိတ်ဆူတောင်းမြတ်တာပို့တဲ့အခမ်းအနားပြုလုပ်ဖို့ရှိပါတယ်။တစ်ချိန်တည်းမှာပြည်ထိုင်ဆိုင်ရာတရုတ်သံတမန်ကြီးနေတဲ့ဝက်မင်စတာခမ်းမကိုလာပြီးကာရဝပြုဖို့မှာတော့ပြည်ထိုင်လွှတ်တော်ဘက်ကတားမြစ်ခဲ့ပါတယ်။ဒါပေမဲ့နောက်ဆုံးစာဗနာအတွက်တော့ပြည်ထိုင်ဆိုရကတရုတ်နိုင်ငံကိုဖိတ်ကြားထားခဲ့တာတော့ရှိပါတယ်။ပြည်မကြီးအဲလစ်ဘက်ရဲ့ဒီနောက်ဆုံးစာဗနာကိုလာမယ့်တနင်္လာစက်တင်ဘာ19ရက်နေ့လန်ဒန်မှာကျင်းပမှာဖြစ်ပြီးကမ္ဘာကောင်ဆောင်တွေမင်းမျိုးမင်းနွယ်တွေနဲ့ဖိတ်ကြားထားတဲ့ဂုဏ်သီးရှိဧည့်သည်တော်တွေတက်ရောက်မှာဖြစ်ပါတယ်ခင်ဗျ။
ပြင်းထန်နိုင်ငံမှာတောက်ကြံတွေကလေကြောင်းထင်းသင်းဌာနဝန်ထမ်းတွေတပိတ်မှောက်ဆန်းလာပြနေတဲ့အတွက်လေရင်ခင်းစီစုစုပေါင်း1000လောက်ကိုဖျက်သိမ်းလိုက်ရပါတယ်။ဒါကြောင့်ဥရောပလေပိုင်းတဲ့ပုံမှာပြန်တန်းတဲ့လေရင်ခင်းစင်တွေပေါ်မှာတိတိတသာထိခိုက်မှုတွေရှိခဲ့ပါတယ်။ဒီအချိန်လေးကြောင့်နိုင်ငံတကာလေရင်ခီးသွားတွေကြားစိုးရိမ်မှုတွေပေါ်ပေါက်လာတာဖြစ်ပါတယ်။လေရင်ဝန်ထမ်းတွေဆန်းလာပြတာဟာမြင့်တက်နေတဲ့ငွေကြေးဖောင်းပွားမှုနှုန်းကိုလိုက်ပြီးတော့လောက်ခလာစာတိုးမရတာကြောင့်လို့လေကြောင်းထင်းသင်းဌာနဝန်ထမ်းသက်မကကပြောပါတယ်။လေကြောင်းအာနာပါနေကတော့46ခုကိုအနည်းဆုံးအဆင့်ဖြစ်နဲ့မဖြစ်မနေလဲပတ်နေတယ်လို့ပြင်သစ်လေပိုင်းနဲ့အတွင်းမှာပြန်တန်းတဲ့လေရင်တွေကိုလေကြောင်းထိန်းသိမ်းစင်တာတွေကနေထိန်းချုပ်လမ်းညွှန်ပေးနေတယ်လို့ပြောပါတယ်။ဒါပေမဲ့ဒေသရင်းလေစိတ်အတော်များများကိုပိတ်ထားရတာဖြစ်ပြီးလေရင်ခီးစင်တွေဖျက်သိမ်းတာနဲ့နှောင့်နှေးတာတွေရှိနိုင်တယ်လို့သတိပေးထားပါတယ်။အခုလိုနှောင့်နှေးမှုတွေကြောင့်တောက်ကြနေမှာဥရောပလေပိုင်းနဲ့ကိုပြန်ပြီးဖျက်ပြီးတော့ပြန်မဲ့လေရင်အစင်းရေ၃ပုံ၃ပုံလောက်ယော်နေသွားနိုင်တယ်လို့လေကြောင်းသွားလာမှုဘေကင်းဆိုင်ရာဥရောပအဖွဲ့အစည်း Eurocontrol ကပြောပါတယ်။စက်တင်ဘာ28ရက်ကနေ30အထိနောက်ထပ်ဆန္ဒပြမှုတွေထပ်လုပ်ဖို့ရှိတယ်လို့ဝန်ထမ်းသက်မကကတတိပေးထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင
်ဗျာ။ VOA American သံရဲ့တောက်ကြညသတင်းတွေကိုဆက်ပြောပြနေပါတယ်။မိုးရွာဆေးဝါးအတိကထုတ်လုပ်ဖြတ်သန်းသေးယူတဲ့နိုင်ငံစီးရင် American ကထုတ်ပြန်မှာမြန်မာလည်းထိတ်ဆုံးတဲ့ပါခဲ့ပါတယ်။ဒီစင်ပါနိုင်ငံ20ကျော်တဲ့မြန်မာအာဖဂန်နစ္စတန်ဘိုလီးဗီးယားဗင်နီဇွဲလာ၄နိုင်ငံကတော့ပြီးခဲ့တဲ့12လတည်းနိုင်ငံတကာမွေးရဆေးဝါးတိုက်ဖျက်ရေးသဘောတူချက်တွေကိုလိုက်နာဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့အင်ဂျီတော်ကသတ်မှတ်လိုက်ပါတယ်။မြန်မာပါဝင်ဒီ၄နိုင်ငံကိုပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်တဲ့နိုင်ငံတွေအဖြစ်သိကြဖော်ပြခဲ့ပေမဲ့ထည့်သွင်းထားတဲ့ဒီနိုင်ငံအားလုံးကတော့မွေးရဆေးဝါးတိုက်ဖျက်ရေးပူးပေါင်းမှုအခြေအနေကိုဖော်ပြတာမဟုတ်ဘူးလို့အစိုးရကစာမှာရေးထားပါတယ်။2023ခုနှစ်ဘတ်ဂျက်နှစ်အတွက်တရားမဝင်မှုရေးဆေးဝါးအဓိကထုတ်လုပ်တဲ့နိုင်ငံတွေဒါမှမဟုတ်အဓိကဖြတ်သန်းသေးယူခဲ့တဲ့ဒီနိုင်ငံတွေစီးရင်ကိုသမ္မတအင်ဂျီရောကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနစီမနေ့ကမှတ်တမ်းစာဖြင့်ပေးပို့ပြီးအခုလိုသတင်းထွက်ပေါ်လာတာပါဒီစီးရင်တဲ့ပါခဲ့တဲ့အာရှနိုင်ငံတွေကတော့မြန်မာအပြင်အိန္ဒိယလာအိုစ်ပါကစ္စတန်တို့ဖြစ်ပါတယ်နောက်ထပ်ပါတာတွေကတော့မက္ဆီကိုကိုလံဘီယာဂျမေကာဟေတီပနားမားပီရူနီကာရာဂွာဂွာတီမာလာအယ်ဆာဗေဒိုအက်ကွေဒိုဟွန်ဒူရက်စ်ကော့စတာရီကာဒိုမီနီကန်ရီပပ်ဘလစ်တို့ဖြစ်ပါတယ်ခင်ဗျာ
မြန်မာပြည်သူတွေပေါ်မှာဖိနှိပ်ညှဉ်းပန်းမှုတွေကိုရပ်တန့်ရေးအတွက်မြန်မာစစ်တပ်ပေါ်မှာနိုင်ငံတကာအစိုးရတွေအနေနဲ့မဖြစ်မနေပြစ်မှတ်ထားပိတ်ဆို့အရေးယူဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒီကနေ့တောက်ကြနေထုတ်ပြန်တဲ့ကုလသမဂ္ဂလူခွင့်ရုံးအစီရင်ခံစာမှာမြန်မာစစ်တပ်ရဲ့ဝင်ငွေလမ်းကြောင်းတွေနဲ့လက်နက်ထောက်ပံ့မှုတွေကိုဖျက်တောက်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပို့လုပ်ဖို့ဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးမြတ်တွေနဲ့ပတ်သက်ပြီးဖော်ထုတ်တင်ပြတဲ့FFM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေမစ်ရှင်ကနေအစောပိုင်းကတည်းကအကြံပြုထားတဲ့အချက်တွေအတိုင်းနောက်ဆက်တွဲအနေနဲ့လူခွင့်ရုံးကဒီအစင်ခန်းစာကိုထုတ်ပြန်တာဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့အစင်ခန်းစာမှာတမတော်ကိုပြစ်မှတ်ထားတဲ့ဗန္နာရေးရပိတ်ဆို့ရေးယူမှုတွေကိုချမှတ်ဖို့ FFM ရဲ့အကြံပြုချက်တွေထပ်လောင်းဖော်ပြပါတယ်။ဒီလိုနိုင်ငံတကာအရေးယူတဲ့နေရာမှာလူခွင့်ရုံးလေးစားရမှာဖြစ်ပြီးမျှော်မှန်းထားလို့မရတဲ့လူမှုစီးပွားရေးပေါ်ထိခိုက်မယ့်အခြေအနေတွေတက်နိုင်တဲ့လောက်နှေးပါစေဖို့ကြိုးပမ်းရမယ်လို့ပြောပါတယ်။နိုင်ငံတော်များများကမြန်မာစစ်တပ်ပေါ်လက်နက်တွေဆက်လက်ထောက်ပံ့နေတာဖြစ်ပြီးစစ်ရေးရပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့လည်းအစိုးရကန်စားကပြောပါတယ်။ကုလသမဂ္ဂအခွင့်အရေးရုံးရဲ့ဒီလူထုတ်ပြန်တဲ့အစိုးရကန်စားနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်မှုတစုံတရာမတွေ့ရသေးပါဘူး
။မြန်မာသတင်းကောင်စီတင်ပြတဲ့သတင်းလက်ခွင့်ရှိတယ်ဆိုတာကိုနိုင်ငံတကာသတင်းအဖွဲ့တွေကရှုတ်ချလိုက်ပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လနောက်ဆုံးပတ်ကအရှေ့တီမော်နိုင်ငံမှာကျင်းပခဲ့တဲ့သတင်းမီဒီယာကောင်စီများညီလာခံမှာမြန်မာဘက်ကအခုလိုတင်ပြခဲ့တာကမှားယွင်းနေတယ်လို့အရှေ့တီမော်နိုင်ငံသတင်းကောင်စီကဒီနေ့ရှုတ်ချလိုက်ပါတယ်။ ဒီရှေ့တီမော့ရဲ့ကြေညာချက်ကိုတိုင်ပင်ဆွေးနွေးဖက် IF ချီနိုင်ငံတကာသတင်းတောင်များအဖွဲ့ချုပ်ကလည်းကြိုဆိုလိုက်ပြီးမြန်မာစစ်ကောင်စီကိုမှားယွင်းကိုစားပြုခဲ့မှုနဲ့မြန်မာမှာသတင်းလက်ခွင့်ချိုးဖောက်ဖိနှိပ်နေမှုတွေရှိတာအတွက်အထူးစိုးရိမ်တယ်လို့လည်းပြန်ဝေဖန်ခဲ့ပါတယ်ဒီမော့လက်စတေးလို့ခေါ်တဲ့ဒီရှေ့ဒီမော့မှာကျင်းပခဲ့တဲ့ရှေ့တောင်အရှာသတင်းမီဒီယာကောင်စီများရဲ့Delhi Dialogue Forum မှာမြန်မာသတင်းမီဒီယာကောင်စီကိုစားဦးရီချန်းကတက်ရောက်ရှင်းလင်းခဲ့ပြီးနိုင်ငံတကာမှာသတင်းမှားတွေထုတ်နေတယ်လို့စွပ်စွဲခဲ့ပါတယ်။ IFJ ကိုစားလဲ Jim Nolan ကတော့ဦးရီချန်းပြောခဲ့တာတွေကစစ်တပ်အာဏာသိမ်းမှုကိုအမွှန်းတင်ဖို့နဲ့သတင်းမီဒီယာလွတ်လပ်ခွင့်မြန်မာနိုင်ငံရဲ့ဆုံးရှုံးနေတယ်လို့နိုင်ငံတကာကအသိအမှတ်ပြုထားတာကိုညှင်းဆို့ဖို့မျက်နှာပြောင်တိုက်ထက်ခါလိန်ပြောသွားတာဖြစ်တယ်လို့ဝေဖန်ခဲ့ပါတယ်။မြန်မာလင်းသတင်းစာမှာတော့မြန်မာအပေါ်နိုင်ငံတကာသတင်းတွေမှာပုံဖော်နေတာကသတင်းတူသတင်းမှားတွေသာဖြစ်တယ်လို့အချက်အလက်တွေနဲ့ဦးအေးချန်းကရှင်းပြခဲ့တာကိုတယောက်သူတွေအားလုံးအံ့အားသင့်စေခဲ့တယ်လို့တော့ဖော်ပြခဲ့ပါတယ်ဒီဖော်ပြချက်ကိုလည်းအရှိတီမော်နိုင်ငံသတင်းကောင်စီကကန့်ကွက်ခဲ့ပြီးနောက်တော့စစ်ကောင်စီခန့်ထားတဲ့သတင်းမီဒီယာကောင်စီကိုယ်စားလှယ်တွေကိုအစည်းအဝေးတွေမှာဖိတ်ကြားတော့မှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင
်ဗျရခိုင်ပြည်နယ်မှာတကြော့ပြန်ပြီးဖြစ်လာနေတယ်လက်နက်ကင်ပရိဘက်ကတွေအကျိုးဆက်ဖြစ်နေအရက်သားတွေပေါ်မှာဘေးရန်တွေကြန့်နိုင်နေရက်ဆက်မှုတွေပေါ်လာမှာကိုနယူးယောက်အခြေစိုက် Global Center for the Responsibility of Protect အရက်သားတွေအန္တရာယ်ကျနိုင်မှုကမ္ဘာတဝန်းကာကွယ်ရေးအဖွဲ့အပတ်စဉ်စာဆောင်မှာတတိပေးပါတယ်ဒီဖွဲ့ဟာကမ္ဘာနိုင်ငံတွေကြားအရက်သားတွေပေါ်မှာရက်ဆက်တဲ့ဖြစ်ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုတားဆီး2005ခုနှစ်ကုလသမဂ္ဂကမ္ဘာထိပ်သီးညီလာခံကချမှတ်တဲ့R2P လို့ခေါ်တဲ့နိုင်ငံတကာကတာဝန်ယူမှုအတွက်ဆောင်းနေတဲ့အဖွဲ့အစည်းလေးဖြစ်ပါတယ်။ကွယ်လွန်သူကုလသမဂ္ဂတွင်းမှုချုပ်ဟောင်းကိုဖီအာနန်နဲ့ကွယ်လွန်သူတောင်အာဖရိကဖုန်းတော်ကြီးဒက်စမန်တူတူတို့အပါအဝင်ထင်ရှားတဲ့နိုင်ငံတကာခေါင်းဆောင်တွေနဲ့စတင်ဖွဲ့စည်းခဲ့တဲ့အဖွဲ့အစည်းလေးဖြစ်ပါတယ်။ဒီရခိုင်ပြည်နယ်တွင်လက်နက်ကင် AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲဖြစ်လာတာဟာအာဏာသိမ်းမှုနောက်ပိုင်းစစ်ကောင်စီရဲ့အပေါ်အေးအယူရေးနိုင်ငံတကာဘက်ကပြက်ကွက်နေတာလို့ဒီအဖွဲ့ရဲ့မြန်မာရေးကျွမ်းကျင်သူကပြောကြားလိုက်ပါတယ်။
စက်တင်ဘာလ16ရက်တောက်ကြညရဲ့ထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းခန်းတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့မိုးပြဲမြို့ထဲမှာစစ်ပေးဆောင်တွေခိုလုံနေတဲ့မွေတော်ဖျားเจ้าဝင်းနဲ့မှာဒီကနေ့မနေ့အစောပိုင်းတုန်းကလက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့ကလေးငယ်တွေအပါလူလေးဦးအသက်ဆုံးခဲ့ရတဲ့သတင်းကိုတင်ဆက်ပေးကြပါမယ်
ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့ထဲမှာစစ်ပေးရှောင်တွေခိုလုံနေကြတဲ့မွေတော်ဖျားရဲ့ကျောင်းဝင်းထဲမှာဒီကနေ့မနက်အစောပိုင်းတုန်းကလက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့ဆယ်နှစ်ယောက်ကလေးငယ်နှစ်ယောက်အပါအဝင်လေးဦးထိခိုက်ဒေဆုံးပြီးတော့တခြားသူတွေလည်းပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကယ်ဆယ်ရေးအဖွဲ့တွေနဲ့မြို့ခံပြည်သူတွေက VOA မြန်မာပိုင်းကိုပြောပါရယ်လက်နက်ကြီးကြီးကြားပြီးတဲ့နောက်မှာတော့မိုးပြဲမြို့ကန်တွေဟာကြောက်လန့်ပြောင်းရွှေ့နေကြပြီးတော့ဈေးဆိုင်တွေကပစ္စည်းတွေရွှေ့ထုတ်နေကြသလိုမြို့အတွင်းကလူတွေတော်တော်များများဘေးလွတ်ရာကိုတင်းရှောင်ထွက်ပြေးနေကြရပါတယ်ဒီကြောင့်ဆက်ပြီးပြောပြပေးကြပါရစေမွေတော်ဖုန်းကြီးကျောင်းတွေကိုလက်နက်ကြီးကြီးကြပြီးတော့ပောက်ကွဲတဲ့အချိန်ဟာမြမစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားတဲ့အချိန်မဟုတ်ပါဘူးဒေသခံကယ်ဆယ်ရေးအဖွဲ့ဝင်တဦးကတော့လွိုက်ကော်မြို့နယ်ကနေမိုးပြဲမြို့ဘက်ကိုလက်နက်ကြီးတွေနဲ့စစ်ကောင်စီတပ်ဖက်ကနေလှမ်းပြီးတော့ပစ်ခတ်ခဲ့တာလို့ VOA ကိုပြောပါတယ်
။လက်နက်ကြီးကတော့ကြာတာတော့မွေတော်ဖျားကျောင်းပရဝုံထဲမှာကြာတယ်။ရင်ပြင်တောက်စွန်းထဲမှာကြာတယ်။ဆိုတော့အမှခြိခိုက်တန်ရပြီတော်တော့73ဦးရှိတယ်။လက်နက်ကြီးထိတာ73ဦးရှိတယ်။ဒီ10နှစ်အောက်ကလေး2ဦးနဲ့အသက်50ကျော်လူကြီး2ဦးတော့ပွချင်းပြီးတိဆုံသွားတာကြာ။လောဆယ်တော့တပ်ပွချင်းပွချင်းမရှိဘူးကြာ။စစ်ကောင်စီကလည်းလက်ကောဖက်နဲ့ပြစ်လာတယ်လက်နက်ကြီးကြာ။မနေ့ကတော့မရှိဘူးပြစ်ခတ်မှုတွေလက်နက်ငယ်တော့မရှိဘူးလက်နက်ကြီးတွေနဲ့စစ်ကောင်စီကပြစ်လာတာတော့ဒီမြို့ထွက်ဖက်ဆက်တော်ရာရွက်မှာတော့ဒီနေ့တော့ရကြာမှာမှာဒီသူတယောက်မပါမတန်ရရသေးတယ်ဗျ
ထိခိုက်ဒဏ်ရာရတေဆုံးသူတွေရဲ့ဓာတ်ပုံတွေကလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်ထိခိုက်ဒဏ်ရာရတဲ့အရေးအတွက်တီးကြားအတီးပြုချက်မရသေးတယ်လို့မြန်မာစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးမိုးပြဲမွေတော်ဖုန်ကြီးကျောင်းအတွင်းမှာစစ်ပေးရှောင်ပြီးခိုလုံနေကြတဲ့သူတွေအတွက်မနက်စောစောထမင်းတို့ဝေကြမယ့်အချိန်ဟာလက်နက်ကြီးကြားရောက်ပောက်ကွဲတာလို့မျက်မြင်သက်သေတွေကပြောပါတယ်။မင်းညာတို့ကလည်းမိုးပြဲမြို့ရဲ့အစွန်လူနေရက်ကွက်ဘက်ကလက်နက်ကြီးကြားလို့အသက်30အရွယ်အမျိုးသားတဦးလည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ
်။နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတော့မရှိဘူးဒါပေမဲ့လက်နက်ကြီးနဲ့ဒဏ်ရာလုံးမုန်းလေပေါက်ထိထုလို့ပေါ့။ဆက်ကနေလမ်းထုတယ်သူကဟိုစေချောင်းကမွေတော်တက်စေဖုန်းကြီးကျောင်းမှာဆောင်းအလူများပေါ့ တော့အားဒီမနေ့6နိုင်မေလုံးကလည်းနဲ့ကြီးနေနဲ့လမ်းထုနေတာပေါ့လမ်းထုနေတာလည်းအများကြည့်သူလည်းထိခိုက်နေတာမို့တော့များတာပေါ့နော်နေထိုင်မှုစင်နေတာလောကစင်ပြေတော့လူတွေအများလားထိတ်လန့်ပြီးကြောက်လန့်နေကြတယ်
ပြီးခဲ့တဲ့စက်တင်ဘာလ10ရက်ကနေ12ရက်နေ့အထိမိုးပြဲမြို့ထဲမှာပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားနှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တိုက်ခိုက်တာအပါအဝင်လေကြောင်းသုံးပြီးတော့ဘုံးကျဲတိုက်ခိုက်ခဲ့တာတွေလည်းရှိတယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဒီကနေ့လက်နက်ကြီးကြီးကြပောက်ကွဲမှုဖြစ်ပွားပြီးတော့ဈေးဆိုင်တော်တော်များများကပစ္စည်းတွေရွှေ့ထုတ်နေကြသလိုဒေသခံပြည်သူအများစုဟာလည်းဘေးလွရာကိုတန်းချောင်နေကြရတယ်လို့မိုးပြဲကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူတဦးကပြောပါတယ
်တော်လို့ဒီလိုတော့များတော့ဒီသူများဒီလက်ရည်လမ်းကြောင်းပြိမကြောက်လေးမရှိတဲ့ဖက်ရောဆောင်နေကြတယ်ချုပ်ပြည်သူတွေကတော့မြူပြဲမြူရဲ့တခြားတမျိုးကိုကြောင်းရွှေ့ကြိုက်ပါတော့အဲ့ရှိမြို့ထဲမှာရှိတဲ့ဒီလုပ်ငန်းရှင်ဆိုင်ခွင့်နဲ့ဆိုင်လက်တော်များလက်ပစ္စည်းတွေရွှေ့ထုတ်နေကြတယ်ပေါ့နော်မြို့ပေါ်လူကြီးကတော့တပေါင်း8000ဝန်းကျင်လောက်ရှိတယ်ဗျဆောင်ကြတော့မြို့ရဲ့ဒီလေးပုံတပုံလောက်ပဲကျန်တော့မှာဗ
ျမိုးပြဲဒေသရဲ့စီရေးပြိပခအခြေအနေကြောင့်တောင်းနဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးပြေအိမ်ပြေဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်သူတို့အတွက်စားရေးတောက်ရေးဆေးဝါးနဲ့အဝတ်အထည်အကူအညီတွေအရေးပေါ်လိုအပ်နေတဲ့အကြောင်းစစ်ရှောင်နေတဲ့ကူညီပေးသူတွေကပြောပါတယ်လက်နက်ကြီးကြောင့်အင်ဂျီ120ထပ်မင်းပျက်စီးခဲ့တဲ့အကြောင်းမိုးပြဲကယ်ဆယ်ရေးအဖွဲ့က VOA ကိုပြောပါတယ်အနာသိမ့်ပြီးတဲ့နောက်ပိုင်းလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တဲ့အတွက်ထိခိုက်သေးဆုံးသူဟာ12ဦးရှိသွားပြီလို့ပြောပေမဲ့ဒီအရေးအတွက်နဲ့ပတ်သက်လို့တော့တရားတည်ပြချက်မရသေးပါဘူး။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့နယ်ဟာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားအပြန်အလှန်တိုက်ခိုက်မှုတွေမကြာခဏပေါ်ပေါက်နေတဲ့နေရာဖြစ်တယ်လို့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့လည်းအပြန်အလှန်ဆွတ်ဆွဲပြောဆိုနေတဲ့နေရာလေးဖြစ်ပါတယ်ရှင်။
တောက်ကြညရဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့သခိုင်းတိုင်းထဲမှာတောင်သူလယ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲသတင်းကိုတင်ပြပေးကြပါမယ်မြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေတဲ့သခိုင်းတိုင်းထဲမှာတော့ဒေသခံတောင်သူတွေအနေနဲ့လက်နက်ကင်ပြိပခတိုက်ပွဲတွေအပြင်ရာသီဥတုမမှန်တာဓာတ်မြေဩဇာဝယ်ယူလို့မရတာတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေမှာအခက်တွေ့နေရပါတယ်သခိုင်းကဒေသခံတောင်သူတွေကြုံနေရတဲ့အခက်အခဲအကြောင်းသတင်းပေးပို့ချက်ကိုတော့ကိုအောင်အောင်ပြောပြပေးပါရှင်
စကိုင်းတိုင်းအတွင်းမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေမှာမြေပြင်ကထိုးစစ်တွေအပြင်လေကြောင်းကဝါတိုက်ခတ်မှုတွေရှိနေပါတယ်စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြားစိုက်ပျိုးရေးကိုအဓိကအားထားအသက်မွေးကြတဲ့ဒေသခံတောင်သူတွေသူတို့ရည်တည်ရေးအတွက်လုပ်ငန်းတွေကိုကောင်းကောင်းမွန်မွန်မလုပ်နိုင်ကြပါဘူးဒီကြားထဲမှာရာသီဥတုမမှန်ကန်တာတွေကြောင့်အပိုးအရှံမရှိပဲစားလောက်ယုံလောက်ပဲစိုက်ပျိုးနေရတယ်လို့မင်းကြီးမျိုးနယ်ကတောင်သူတူဦးကပြောပါတယ်
ဒါတောင်သူတွေနဲ့တော့လယ်ရီကပူပြီးတားကြနေကြတာပါအဲရာသီဥတုဖောက်ပြတော့ခါကျတော့ကြတော့တာပေါ့ရှားတဲ့အခါဒင်းရွာပြီးမှပြတ်တဲ့ခါကျတော့လေဒါပြတ်နေရတင်းပူအမျိုးကြီးဖြစ်တာကြအဲတော့သူတို့စကြောင်းထိုးလာတာမျိုးပါမျိုးဆိုရင်ဒါလူတွေကအလော့ပုံးရှောင်လိုက်ရတာပေါ့ကျွဲနွားကြီးတော်တဲ့တောင်ထဲမှာလွတ်ပြက်လိုက်ပြီးမှအဲဆိုတော့စိုက်ခင်းတွေကိုဘီမစိုက်နိုင်တာပေါ့မိမိဝန်းသားလေးတက်တော့ပဲစိုက်ကြပြူကြရတာပေါ့
အခုလိုအခက်အခဲတွေအပြင်စိုက်ပျိုးရေးမှာအဓိကမရှိမဖြစ်လိုအပ်တဲ့ဓာတ်မြေဩဇာဝယ်ယူဖို့လည်းအခက်အခဲတွေရှိနေပါတယ်။နေမြေအေဂျင့်မှုမရှိတော့တဲ့အတွက်ဓာတ်မြေဩဇာဖြန့်ဖြူးတဲ့ကုမ္ပဏီတွေလည်းမရှိတော့သလိုဝယ်ဖို့လည်းမလွယ်တော့ဘူးလို့မြောင်ဒေသခံတောင်သူတယောက်ကပြောပါတယ်
။စိုက်ကြပြူကြဆိုတာဒီမြေဩဇာတွေကမတုံးလို့ရလဲမရဘူးလေအစ်မပြီးတော့ကြတာအခုမြေဩဇာတွေဆိုလို့ရှိရင်ဟိုဟာဟိုကြာလာပြီလေမြေဩဇာဆိုအသွင်းမခံတာတွေပေါ့နော်။ဝယ်ဖို့လည်းခက်တယ်ပြီးလို့ရှိရင်ကျောင်းနဲ့ဆိုင်တွေလည်းမရှိကြတော့ဘူးမြောင်နယ်ထဲမှာဒီလိုရှိရင်ကျွန်တော်ကမြေဩဇာတွေဆိုလို့ရှိရင်လည်းကျွန်တော်တို့ကုမ္ပဏီတွေကနေပြီးတော့တွင်းတယ်စိုက်ဟိုဟာစိုက်ခင်းသမားတွေစီကိုပို့တယ်ဒီလိုရှိရင်မျိုးဟိုဟာပဲပေါ်တဲ့အချိန်မှာတို့ကသက်ဆံပြန်ယူတာပေါ့ဗျအဲ့လိုမျိုးလုပ်တာအခုဟာအဲ့လိုမျိုးလုပ်မဲ့ကုမ္ပဏီတွေလည်းမရှိတော့ဘူးကိုယ့်ဘာသာကိုယ်ဝယ်သုံးအောင်လည်းစိုင်နေရမရှိဘူးစိုင်ရှိတဲ့စိုင်တွေကလည်းမရောင်းရတော့ဘူးရောင်းလို့ရပြန်တော့လည်းဟိုဟာဟိုလမ်းမဆက်သွယ်ရည်ကဒီလောလောနဲ့အတည်လို့မရတော့ဘူးပေါ့ဗျနော်အဲ့ဒီအခက်အခဲတွေကတော့အကုန်ကြုံနေကြတာဆိုရယ်တကယ်လုံးပဲ
ဒေသခံ PDF တပ်ဖွဲ့တွေဟာနေမြေတွင်းမှာခိုလွန်ပြီးအကြမ်းဖက်မှုတွေကျူးလွန်နေတယ်လို့မြန်မာစစ်တပ်ဘက်ကဆွဆွဲထားပါတယ်။ဓာတ်မြေဩဇာမှာပါဝင်တဲ့ဓာတ်ရုပစ္စည်းတွေဟာမိုင်းတွေပြုတ်လို့ရမှာကုန်ကျန်းအဖြစ်ပါဝင်တယ်လို့ယူဆပြီးဓာတ်မြေဩဇာတင်သွင်းတာကိုကန့်သတ်တာဖြစ်နိုင်တယ်လို့ဒေသခံတချို့ကခံမှန်းပါတယ်။တစ်ချိန်တည်းမှာနေမြေရှိလင်းနဲ့ဆစ်စင်ရေးအတွင်းနေအိမ်တွေမိရှုခံပြီးစိုက်ပျိုးရာသီရောက်ရှိချိန်စိုက်ပျိုးဖို့စုဆောင်းထားတဲ့မျိုးစေ့တွေလည်းမိတဲ့ပါသွားတယ်လို့ဒေသခံလယ်သမားတွေကပြောပါတယ်။ဒါကြောင့်လာမယ့်နှစ်မှာတီးနှံအတွက်တိတိတသာရောင်းနေမယ်လို့တောင်သူတွေကခံမှန်းနေကြပါတယ်
စစ်တပ်နယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းထဲမှာတောင်သူတွေကြုံရတဲ့အခက်အခဲကိုကိုအောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်မှာစစ်ဘေးဒုက္ခသည်တွေကိုရိတ်ခါထောက်ပံ့မှုသွားတဲ့လူမှုကူညီရေးကာကိုစစ်တပ်ကနေပြစ်ခတ်ခဲ့တဲ့ဖြစ်စဉ်သတင်းကိုတင်ပြပေးကြပါမယ်။ရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်တို့ကြားမှာတိုက်ပွဲတွေတကြောပြန်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အချိန်မှာတော့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ထောက်ပံ့ရေးအဖွဲ့တွေသွားလာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။လုံခြုံရေးကိုပို့ပြီးတော့မှတင်းတင်းကြပ်ကြပ်စစ်ဆေးနေတာရှိသလိုစစ်ဆေးဖို့ရခိုင်နယ်ခါမှာလည်းထွက်ပြေးဖို့ကြိုးစားသူတွေကိုပြစ်ခတ်ဖမ်းဆီးတာတွေလည်းရှိပါတယ်။ရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေသတင်းပေးဖို့ချက်ကိုတော့ကိုရန်နိုင်ပြပြပေးပါရှင်
။ရခိုင်ပြည်နယ်မင်းများမျိုးနယ်ကနေစစ်ဘေးဒုက္ခသည်တွေကိုစားနပ်ရိက္ခာကူညီထောက်ပံ့ဖို့ထွက်လာတဲ့လူမှုကူညီရေးအဖွဲ့ကားစီးကိုမြောက်ဦးမြို့အဝင်940စစ်ဆေးဂိတ်မှာမြန်မာစစ်တပ်ကစစ်ဆေးတဲ့အချိန်ထွက်ပြေးတဲ့အတွက်တနက်နဲ့ပြစ်ခတ်တာကိုခံခဲ့ရတာပါ။အပြစ်ခံရတဲ့အထက်မှာပါတဲ့ကိုအန်တာကြီးကဗီဒီယိုကိုအခုလိုပြောပါတယ
်။ကိုကြီးထောက်ပံ့ရေးပေးဖို့သွားရပါလိမ့်နော်။သွားတဲ့အခါကျွန်တော်ကအဲ့ဒီ940ဝင်ပေါက်ကဒီစစ်တပ်ဂိတ်မှာအဲ့မှာရေးတွေထိုင်နေတဲ့ဂိတ်တစ်ခုရှိတယ်။ဒီဘက်ကစစ်တပ်တွေထိုင်နေတဲ့ဂိတ်ကြီးပဲ။ရေးဘက်ကကြတော့သွားပြရတယ်သွားဆိုပြီးတော့ကျွန်တော်တို့သွားတဲ့အခါစစ်တပ်နာဂါတယောက်ကဒီလမ်းမှာရက်နေတာရှိတယ်။အဲ့လူတွေရေးယူနေဖောင်းနေမယ်။အဲ့တော့ကျွန်တော်တို့ရောကြည့်တော့သူကဘာပြောလဲဆိုတော့ခဏနာမည်ပါလေလို့မေးတယ်။အဲ့မနာမည်မေးတာကျွန်တော်ကပြောလိုက်ပြောကျွန်တော်နာမည်အရင်ကဥပန်းကျွန်တော်နာမည်ဥပန်းရှိပါဆိုတော့မှတ်ဖို့နဲ့ထုတ်ပေးလိုက်တော့သူတို့ရဲ့မျက်လုံးချင်းမှာဗျာကျွန်တော်မတင်ခါဘူးဟွာစားရောမလို့ဆွေးစားရောမလို့ပုံစံမျိုးလေးဖြစ်နေတော့ကျွန်တော်ကလည်းဟောဗျာချင်းမှလည်းဟိုကိုရင်ဆိုးတော့တခြားတော့ဒီလူငယ်ရောဖန်စားရရှိတော့ကျွန်တော်ကားမှာလည်းအမျိုးသမီးလေးနှစ်ယောက်လေးပါတာဆိုတော့ကျွန်တော်လည်းကားမောင်းပြီးတော့ထွက်ပြေးတာပေါ့။အော်လေနော်အဲ့ဒီကသူတို့ကကျွန်တော်တနက်နေ့လိုက်ပြေးတာပါခင်ဗျ
။စစ်ကောင်စီကတနက်နေ့ပြစ်ခတ်ခဲ့ပြီမဲ့လည်းကားမှာပါလာတဲ့လူထိခိုက်ဒဏ်ရာရတာမရှိဘူးလို့ကိုအန်တာကြီးကပြောပါရယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ရခိုင်ပြည်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့ပေးနေတဲ့အဖွဲ့တွေသွားရေးလာရေးခက်ခဲနေတဲ့ရင်ဆိုင်နေရပါရယ်။မြန်မာစစ်တပ်ဘက်ကလုံခြုံရေးတိုးမြင့်စစ်ဆေးနေသလိုတိုက်ပွဲတွေဖြစ်နေတဲ့နေရာတွေကိုသွားလာမဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုလည်းအဓိကထားစစ်ဆေးနေပါတယ်။မတင်ငါရင်ဖမ်းဆီးတရားစွဲဆိုတာတွေခံရတဲ့အကြောင်းလူမှုကူညီရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကိုအန်တာကြီးကပြောပါတယ်
။ကျွန်တော်တို့ရခိုင်ပြည်ထဲမှာအခုအကေဆေးလို့တော့မဟုတ်ဘူးပေါ့။တွေသူတို့မတင်ငါဘူးဆိုရင်မတင်ငါတဲ့လူကိုဖမ်းမယ်ရိုက်မယ်အဲလူမသိသူမသိတတ်ပြစ်မယ်အမျိုးသမီးတွေဆိုရင်ဒီသူတို့ခင်ရလုတ်ကျန်လုတ်မယ်အဲ့ဒီရှိရဆိုတဲ့အခါကျတော့ကျွန်တော်တို့ရခိုင်ပြည်သူအနေနဲ့ဒီလမ်းမှာတော့ရလာရကြတော့တော်တော်ကြီးကိုသွင်းရတဲ့အခြေအနေရှိတဲ့အခက်အခဲတွေဖြစ်တယ
်ရခိုင်ပြည်နယ်မှာဘူးသီးတောင်ရသေးတောင်နဲ့မောင်းတော်မြို့နယ်တွေကိုသွားတဲ့ကုန်းလမ်းရေလမ်းတစ်ခုလုံးကိုစစ်တပ်ဖက်ကပိတ်ထားပါတယ်ဒီလိုလမ်းပိတ်ထားမယ်ဆိုရင်ဒုက္ခသည်တွေရက်တည်းအတွက်အခက်အခဲတွေပိုပြီးရင်ဆိုင်ရနိုင်တယ်လို့ကယ်ဆယ်ရေးလုပ်ငန်းလုပ်ခိုင်နေသူပရာဟိတအဖွဲ့ဝင်တူကလည်းပြောပါရယ
်ခြေနေကကောင်းတာမဟုတ်ဘူးဆိုတော့လေတစ်ဖက်ခြေနေရဲ့ကြားမှာလူထုအဓိကဒီလူထုထက်ပိုပြီးနိုင်နာမဲ့အနေထားကတော့ဒီ IDV တွေပေါ့နော်သူတို့ဝင်ငွေအတွက်အခက်အခဲအများကြီးရှိနေတဲ့ပိုင်းမှာဒီစတဲ့အခါနဲ့တခြားကုညီထောက်ပံ့မှုတွေရဲ့ကုညီအပေါ်မှာအခြေခံပြီးမှရည်တည်နေကြတဲ့လူတွေအတွက်တော့ဒီဟာကဘလောက်အကန့်အသတ်နေထားပုံမှာရှိနိုင်မလဲပေါ့နော်ဆိုတော့ရှားချေလာနိုင်တဲ့အခြေအနေမျိုးဖြစ်လာခင်ရောအရင်ဆိုရင်နေလို့ပေါ့အဲ့ဒါတခုတော့ပြောချင်တာ
ဒေသခံတွေစောင့်ဝတ်နေအခက်ကြုံနေရသလိုစစ်ဘေးဒုက္ခသည်တွေစားနပ်ရိက္ခာပြက်လက်တာတွေနဲ့လည်းရင်ဆိုင်နေရပါတယ်စစ်ကောင်စီဘက်ကလမ်းတွေမှာတင်းတင်းကြပ်ကြပ်ဆစ်ဆေးတာတွေအပြင်ရခိုင်လက်နက်ကိုင်အဖွဲ့အေအေကလည်းခီးသွွားလာရင်ကြိုတင်အကြောင်းကြားဖို့အမိန့်ထုတ်ထားပါတယ်ခင်ဗျာ
ကိုရနိုင်ငံမှာရှင်ရခိုင်မှာဖြစ်ခဲ့တဲ့ဒီစစ်တပ်ရဲ့ပြစ်ခတ်မှုသတင်းအပြီးမှာတော့အမေရိကန်တန်ဘာမြို့မှာမြန်မာမျိုးသမီးတဦးပြစ်ခတ်ခံရလို့အသက်ဆုံးခဲ့ရတဲ့အမှုရဲ့နောက်ဆက်တွဲအခြေအနေကိုတင်ပြပေးကြပါရစေ။အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်တန်ဘာမြို့မှာတော့မြန်မာမျိုးသမီးမခိုင်ဆိုတဲ့ဒီမျိုးသမီးတဦးဟာတနက်ကြီးစံထိမှန်ပြီးတော့တေဆုံးခဲ့ရပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့တန်တရာရှိတဲ့လူငယ်၄ဦးကိုရဲတပ်ဖွဲ့ကဩဂုတ်လအကုန်မှာဖမ်းဆီးထားပြီးတော့နောက်ထပ်၅ယောက်မြောက်တန်တရာရှိသူကိုတော့လိုက်ပြီးတော့ရှာဖွေနေဆက်ဖြစ်ပါတယ်။လမ်းပေါ်ကလူငယ်ခိုင်းနေကြမှာအချင်းချင်းပြစ်ခတ်တာကြောင့်မတော်တဆကြီးစံထိမှန်ပြီးတော့အသက်ဆုံးခဲ့ရတဲ့မခိုင်လူအဖြစ်မျိုးထပ်ပြီးတော့မဖြစ်အောင်လို့ဒံပါမျိုးတော်ကောင်စီရဲတပ်ဖွဲ့ကပူပေါင်းကြိုးပမ်းနေတဲ့အကြောင်းလူမှုအတိုင်းဝိုင်းခေါင်းဆောင်တွေကပြောပါတယ်။မဲ့ရင်ချင်းနိုင်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒံပါမျိုးအရှိပိုင်း
Hiddenbrook apartment အိမ်ရာတိုက်ခန်းနာမှာဇူလိုင်လ15ရက်နေ့ကလမ်းပေါ်ပစ်ခတ်မှုအတွင်းတိုက်ခန်းကိုပြန်လာတဲ့မြန်မာအမျိုးသမီးမခိုင်ကြီးစံတချို့ထိမှန်သေဆုံးခဲ့တဲ့အမှုနဲ့ပတ်သက်လို့တန်တရားရှိသူလူငယ်၄ဦးကိုဩဂုတ်လအကုန်မှာရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့ပါတယ်။ဒီလူငယ်တွေအားလုံးဟာအမေရိကန်မှာအခြေချနေထိုင်တဲ့မြန်မာတိုင်းရင်းသားတွေဖြစ်ပါတယ်။မခိုင်သေဆုံးခဲ့တဲ့တနက်ပစ်ခတ်မှုဖြစ်စဉ်မှာရဲတပ်ဖွဲ့ကစုံစမ်းတွေ့ရှိချက်တွေနဲ့ပတ်သက်လို့ဩဂုတ်လ31ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရဲချုပ် Matt Clark ကအခုလိုပြောပါတယ
် Through the investigation it was learned that multiple individuals including the four offenders were in New Freedom Park
စုံစမ်းစစ်ဆေးချက်တွေအရသိရတာကတော့73ငန်းနဲ့ဇီနာလန်အနီးက New Freedom ပန်းချံကိုပတ်ပြီးမောင်းနေတဲ့ကားတစ်စီးဟာသူတို့ပတ်ဝန်းကျင်ကကားမဟုတ်ဘူးလူများကစောင့်ကြည့်နေချိန်မှာပြစ်မှုကျွလွန်သူလို့ယူဆရတဲ့လူ၄ဦးကလည်းအဲ့ဒီကားကိုပဲစောင့်ကြည့်နေကြတာပါဒီကားက73လမ်းကိုပြန်ပြီးဖြတ်မောင်းချိန်မှာသူတို့၄ဦးကနေအဲ့ဒီကားကိုတနက်တွင်ဝိုင်းပြီးစတင်ပြစ်ခဲ့ကြတာဖြစ်ပါတယ်အဲ့ဒီအချိန်မှာမခိုင်နဲ့သူ့မိသားစုဟာ73လမ်းနဲ့ဇီနာလမ်းမှာသူတို့ကားကိုရက်ပြီးပစ္စည်းတွေချနေကြတာပါဒီပန်းချံအတွင်းပြစ်ခတ်မှုတွေကထွက်လာတဲ့ကြည်စံထိမှန်ခဲ့တဲ့မခိုင်သေဆုံးခဲ့တာပါ
ဖက်စီခံရသူတွေရဲ့အမိတွေကိုလည်းရဲချုပ်ကကြေညာရမှာနူရာအဲလာအသက်20လူရာအသက်22နှစ်ပါရာအသက်18နှစ်နဲ့ဆွာဘေးအသက်19နှစ်တို့ဖြစ်ပါတယ်။၅ယောက်မြောက်နောက်ထပ်တန်တရားရှိသူတဦးကိုတော့ဆက်လက်ရှာဖွေနေဆဲဖြစ်တယ်လို့ဒန်ဗယ်ရဲချုပ်ကပြောပြပေးမိ့။နာမည်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။မခိုင်ဟာဒန်ဗာရောက်မြန်မာဒုက္ခသည်အတိုင်းဝိုင်းကြားမှာကုညီတက်သူအဖြစ်အများကချစ်ခင်ကြတယ်လို့မခိုင်နေထိုင်တဲ့ Hope Community ရဲ့ဥက္ကဋ္ဌ Sharon Knight က VOE ကိုပြောပါတယ်။ဒါကြောင့်လူအများအပန်းဖြေတဲ့ပန်းချံတစ်ဝိုက်မှာလမ်းပေါ်ကလူငယ်ခိုင်းတွေအချင်းချင်းပြစ်ကြခတ်ကြတဲ့ကြည်စံထိမှန်သိဆုံးခဲ့ရတဲ့မခိုင်ရဲ့ဖြစ်ရက်ကသူတို့အတွက်ဝမ်းနဲ့ယူကြုံမရဖြစ်ရတယ်လို့လည်းသူကဆိုပါတယ်။ဒါကြောင့်သူတို့လူမှုအတိုင်းဝိုင်းအနေနဲ့လူငယ်တွေစိတ်လေပြီးရာဇဝတ်မှုတွေမကျူးလွန်နိုင်အောင်တားဆီးနိုင်ရေးမြို့တော်ကောင်စီအဖွဲ့ကိုတွန်းအားပေးနေတယ်လို့အခြားနီလန်းပေါင်းစုံနဲ့ကြိုးပမ်းနေတယ်လို့လည်း VOE ကို Sharon Knight ကအခုလိုပြောပါတယ
် What we're focusing on is thatWe need to offer more support to our youth.
ကျမတို့အဓိကအာရုံစိုက်တာကတော့ကျမတို့လူမှုအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ဖို့အတွက်အကူအညီတွေပေးဖို့ဖြစ်ပါတယ်။ဒါကြောင့်ဒီကျမတို့မြို့တော်ကောင်စီကိုတွန်းအားပေးနေတာမှလည်းအခြေခံအဆောက်အုံတွေတိစောက်ဖို့ပါ။လူငယ်တွေကလေးငယ်တွေအတွက်စာကြည့်ရိုက်တွေအားကစားလေ့ကျင့်ခန်းတွေပါတဲ့အပန်းဖြေရေးသားတွေတိစောက်ပေးဖို့ပါ။ဒါမှသာသူတို့အတွက်ခန္ဓာကိုယ်ကြံ့ခိုင်ဖွံ့ဖြိုးဖို့အပါအဝင်တခြားရွေးချယ်စရာတွေလုပ်ကင်ဖို့အခွင့်အလမ်းတွေပိုရလာပါလိမ့်မယ်။ဒီနီလန်းအကောင့်ထဲပေါ်ပြီးဘူးကျမတို့တွန်းအားပေးနေတာပါ။နောက်ပြီးကျမတို့လူမှုအတိုင်းဝိုင်းတွေမှာငယ်ရွယ်တဲ့ဘဲလူငယ်ကလေးတွေမဆိုစိတ်ပိုင်းဆိုင်ရာဆွေးနွေးအကြံပြုတာတွေစနစ်တကျလုပ်ပေးနိုင်အောင်စေတနာဝန်ထမ်းအဖွဲ့တွေကလည်းကြိုးပမ်းနေပါရယ်။ရွှေပြောင်းချေချဒုက္ခသည်တွေအတွက်တော့အကူအညီတွေပို့ပြီးတော့လိုအပ်နေပါရယ်
။လူနေရက်ွက်တဝိုက်လူငယ်ဂိုင်းတွေပါဝင်နေတဲ့မြန်မာတိုင်းသားလူငယ်တချို့အတားအဆီးမရှိတနက်အချက်ပေါင်း၃ဒါဇင်ကျော်အချင်းချင်းပစ်ခတ်ခဲ့ကြတဲ့အခြေအနေဟာသူတို့အတိုင်းဝိုင်းကြားစိုးရိမ်တုန်လှုပ်မိတဲ့အခြေအနေကိုလည်းဒန်ဗာမြန်မာအတိုင်းဝိုင်းခေါင်းဆောင်ဦးလိုက်မိုးတန်းက VOE ကိုခုလိုပြောပါတယ်
။အာဖြစ်ခါသားနောက်ပိုင်းမှာတော့ရိုက်ခတ်မှုတော်တော်လေးကြီးမားတယ်လို့ပြောလို့ရတယ်။အဲတချို့မိသားစုတွေဆိုရင်ညနေပိုင်းကျွန်တော်တို့ဟို6နာရီ9နာရီနဲ့နဲ့မောင်းသွားပြီဆိုရင်တော့မှအပြင်ကိုရုတ်တရက်မထွက်ရဲကြတာတို့အဲ့လိုမျိုးစိုးရိမ်ထိတ်လန့်မှုတွေပေါ့မလုံခြုံမှုတွေသူတို့ဖြစ်ကြတယ်။
အသက်48နှစ်အရွယ်မခိုင်ဟာတေဆုံးချိန်မှာခင်ပွန်းသား၃ဦးနဲ့တမိတဦးကျန်ရစ်ခဲ့ပါတယ်။ကော်လိုရာဒိုပြည်နယ်ကတနက်ကင်ဆောင်ကွင်းဥပဒေမှာလူငယ်တွေအရဲတကူလက်နက်ကင်ဆောင်ကွင်းရနေပေမဲ့အခုလိုမျိုးလူနေရက်ွက်ထဲမှာအပြန်အလှန်ပြစ်ခတ်မှုမျိုးမဖြစ်စေဖို့ဒန်ဗာရဲတပ်ဖွဲ့ကလက်နက်ထိန်းချုပ်ရေးပိုင်းမှာအထူးလေးပေးလှုပ်ဆောင်နေတယ်လို့လည်းဦးလှိုင်မိုးတန်းကပြောပါတယ်
။အခုဒီလက်နက်တွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကော်လိုရာဒိုမှာမိမိတဘောဆန္ဒအလျောက်လက်နက်လာအပ်လို့ရှိရင်ကျွန်တော်တို့စုကြေးငွေပေးတာမျိုးပေါ့အဲလို program တွေကိုလည်းအဲရက်တက်ဖွဲ့နဲ့ City Council ကနေသူတို့လုပ်ပေးနေတယ်လုပ်ပေးနေပြီးတော့အခုနောက်ပိုင်းတော့သူတို့တော်တော်လေးဟို PPCD လေးကယူဆိုင်လာတော့ပေါ့မခိုင်ပြေသွားပြီးတော့နောက်ပိုင်းမှာတော့
လက်ရှိဖမ်းဆီးခံထားရတဲ့လူငယ်၄ဦးစလုံးကိုလူတက်မှုတရားမဝင်လက်နက်ကင်ဆာမှုစတဲ့ဆွဲချက်တွေအပါအဝင်အခြားဆွဲချက်ပေါင်းများစွာနဲ့ Denver ရက်တက်ဖွဲ့ကအမှုဖွင့်ထားပါတယ်ရှင်
မယင်ချင်းနဲ့မှရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တစ်ချက်နဲ့ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပါ
မင်္ဂလာညချမ်းမသောရရှင်များရှင် VOA မြန်မာပိုင်းရဲ့စက်တင်ဘာလ16ရက်တောက်ကြညရဲ့ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။ည10နာရီခန့်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတဝမ်းမှာလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်တွင်းမှာပဲအိုးအိမ်ဆွန့်ခွာပြီးတော့ထွက်ပြေးနေရတဲ့ဒုက္ခသည်တွေဟာစားတောက်ကုံစည်းနှုံတွေကဇက်တိုက်တက်လာတာနဲ့နောက်ရာသီဥတုကဆိုးွားတဲ့အခြေအနေတွေအောက်မှာစားဝတ်နေရေးအခက်အခဲတွေနဲ့ပိုးပြီးတော့မှကြုံတွေ့နေရတယ်လို့စစ်ဘေးဒဏ်သင့်အမျိုးသမီးတွေနဲ့သူတို့ကိုကူညီပေးနေတဲ့အမျိုးသမီးတွေကပြောပါတယ်ဒီလိုအခက်အခဲစိန်ခေါ်မှုတွေကြားမှာတော့စစ်ပြေးဒုက္ခသည်အမျိုးသမီးတွေဘလို့ရင်ဆိုင်ပြီးတော့ဖျက်ဆီးနေကြရပါသလဲအခုချိန်မှာသူတို့ဘာကိုအဓိကလိုလားတောင်းတနေကြပါသလဲဒီတင်ပါရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကစူးစီးတင်ပြပေးထားတာရှုစားနာစင်ပါရှင
် There's a path we must choose sometimes Gotta stand up and fight sometimes
ညီမနေငါတော့လက်နဲ့ကင်ပြပတ်ခါရိချောင်းပြည်တွင်းမှာပဲအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့ IDB ဒုက္ခသည်တန်းသုံးသိန်းနီးပါးရှိပြီးဒီထဲမှာတန်းနီးပါးက2021ခုနှစ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းအိုးအိမ်မဲခဲ့ရသူတွေဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုပ် UNOCHA ကစက်တင်ဘာလ2ရက်နေ့ကထုတ်ပြန်ထားပါတယ်ဒီထဲမှာအများစုကအမျိုးသမီးနဲ့မိန်းကလေးငယ်တွေပါစစ်တပ်အာဏာသိမ်းမှုနောက်ပိုင်းပေါ်ပေါက်လာတဲ့ဒေသခံကာကွယ်ရေးလက်နက်ကိုင်တပ်ဖွဲ့ PDF တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားအပြန်အလှန်တိုက်ခိုက်မှုတွေနေရာဒေသအတော်များများမှာပိုးပြီးစိတ်လာသလိုတိုက်ပွဲတွေကြောင့်အိုးအိမ်ဆွတ်ခွာထွက်ပြေးကြတဲ့သူတွေလည်းတနေ့တစ်ခြားပိုးပြီးတော့အများလာနေတာပါတိုက်ပွဲတွေပိုးပြင်းထန်လာတဲ့အချိန်ထဲမှာပဲရာသီဥတုဆိုးွားတဲ့ဒဏ်နဲ့ကုံစင်းတို့ဇက်တိုက်တက်လာတာကိုပါတပြိုင်တည်းကြုံရတဲ့အခါမှာတော့စားဝတ်နေရေးအများကြီးပိုခက်ခဲလာတယ်လို့စကိုင်းတိုင်းကျွန်းလာမြို့နယ်အတွင်းမှာအိုးအိမ်ဆွတ်ခွာထွက်ပြေးနေရတဲ့မတင်းတင်းမာကပြောပါတယ
်အရင်ကလိုတော့ထင်နိုင်ကတော့ကိုစားရင်ဘယ်လိုလဲစားလို့မရဘူးလေအဲကိုပါလာတာလေးတွေကုံတော့မှလည်းပူတဲ့ခါကျတော့အဲ့လိုညဘရောမှခြေတာမှအဲ့လိုပဲစားနေရတာပေါ့ကုံပြင်းလို့နေရာလည်းအရန်တက်တာလေအဲ့တော့ရွာတွေကလည်းအိမ်တွေကလည်းမီးလောင်ဆိုတဲ့ခါကျတော့ဘာမှကိုအကုန်လုံးကိုတက်မဲ့ကိုဖြစ်နေရစားတော့ကတော့ဒီပါတဲ့ဟာလေးတွေနဲ့တောင်းနေပြောက်ညဘရောမှဝေးချမ်းဘရောမှလေအဲ့လိုလေးတွေပဲညပြီးတော့မှစားနေရတာပေါ့အဲ့လိုဘယ်လိုပဲဆိုလူတွေကလည်းကျမကြီးကလည်းချို့တဲ့နေတာလေအကုန်လုံးကဖြာဆေးဝါးတွေကစအကုန်လုံးကဟိုအကုန်နေရတဲ့ဆေးဆိုင်လေးတွေကလည်းမရှိွားတဲ့ပါသွားဆိုတော့အဲ့လိုဆေးတွေကလည်းဗားတွေကလည်းဝယ်ပြီးတော့မှတောက်ဆရာလည်းမရှိအဲ့လိုပဲဒီခန္ဓာကိုယ်လေးတွေကလည်းနှုံးချီပြီးတော့မှလေအဲ့လိုကိုဖြစ်နေတော့တာပဲဟိုမိုးတွေကလည်းရွာရေးတွေကလည်းတက်ဟိုနေစရာနေရာကလည်းမရှိပြေးစရာနေရာကလည်းမရှိအဲ့လိုအခြေအနေကိုဖြစ်နေတာဒီဘက်မှာ
ပြီးခဲ့တဲ့ဩဂတ်စ်လထဲမှာပဲသူတို့နေထိုင်တဲ့ရွာတရွာလုံးမီးရှို့ဖျက်ဆီးခံခဲ့ရပြီးတရွာလုံးအိုးအိမ်ပြစ်ပြီးတော့ထွက်ပြေးခဲ့ကြရတာလို့လဲမတင်တင်မာကပြောပြပါဗျ
။ဆလာချင်းတော့ကတော့သူကလေလင်းရင်နဲ့ပြစ်ဝင်တာဘေးနားရွာကိုအဲဘေးနားရွာနေတယ်မှာအဲကျမတို့ရွာဘက်ကိုသူကချီချင်းဆက်ကြောင်းထိုးခဲ့တာပေါ့။ရွာရှိတဲ့ဝက်တင်ချက်တွေကိုအဲလိုတတ်စားပြီးတော့မှတညအိတ်တညအိတ်တိတ်ပြီးတော့သူကလေနောက်နေမနဲ့၈နာရီလောက်ကျတော့သူကရွာကိုမရှိပါလေ။အဲလိုအသက်ကြီးတဲ့လူတွေရောကလေးတွေရောအလိုဝေတုံးတုံးခါနဲ့အကုန်လုံးကိုလို့ရုံးပေါ်မှာထွက်ပြေးခဲ့ကြတာ။ထွက်ပြေးခဲ့ပြန်တော့လေမိုးတွေကရွာအဲစစ်ချောင်းနေတဲ့နေရာမှာတဲလေးတွေနဲ့ကတ်ခိုးကတ်ပြီးတော့မှမိုးကြီးကြားထဲမှာနေရတာနေရပြီးတော့သူတို့ကအဲ့လိုစစ်ချောင်းနေတဲ့တဲတွေကိုလေ white ပြီးတော့မှ light ပြီးတော့မှလူတွေကိုဖမ်းတနတ်တင်နဲ့ပြစ်သူတို့ကအဲ့လိုလုပ်တာအဲ့လိုလုပ်တဲ့ခါကျတော့အဲ့နေရာနေပြီးတော့မှမလုံးချုံတဲ့ခါကျတော့တခါပြန်ပြီးတော့မှမိုးတွေရေတွေကြားထဲမှာခဏလည်းမရှိရဘူးအဲ့လိုပြေးရတာစားပြေးနေရတာအမနေ့ကထောင်ကိုပြေးရတော့မယ်
စကိုင်းတိုင်းကျွန်းလာနဲ့ကောလင်းနယ်ဆက်အနီးကခြေရွာတွေကိုပြီးခဲ့တဲ့ဩဂတ်စ်လအကုန်ပိုင်းတုန်းကစပြီးတော့စစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေလုပ်ခဲ့ပြီးခြေရွာတွေမိရှုဖျက်ဆီးခံရတာရှိတယ်လို့ဒေသခံတွေကပြောပေမဲ့လို့စစ်ကောင်စီဘက်ကတော့အထောက်အကူအစင်တဆက်ညှင်းဆိုထားပါတယ်။ဘယ်လိုပဲဖြစ်ဖြစ်လက်နက်ကန်ပြိပတ်ခါတွေကြောင့်ဥဝင်ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေကတော့နေစဉ်တိုးလာနေပြီးဒီလိုဒုက္ခတွေရဲ့အထက်စစ်ကောင်စီလက်အောက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဌာနအနေနဲ့အကူအညီတွေပေးနေတာရှိမရှိအကြင်ကြီးဆက်သွယ်မေးမြန်းပေးမယ်လို့လည်းဖုန်းကင်ဆိုဖြေကြတာမရှိပါဘူးလက်တလုံးမှာတော့တနိုင်တစ်ပိုင်းကူညီပေးနေသူတွေရဲ့အကူအညီပေါ်မှာရပ်တည်နေရပြီးလုံလောက်မှုတော့မရှိဘူးလို့ မြောင်မျိုးနယ်ဘက်မှာစစ်ပီးဒုက္ခသည်တွေကိုကူညီပေးနေတဲ့မန်အမရာကပြောပါရယ်ဒီလိုမလုံလောက်တဲ့ကြားမှာကိုပဲကုံစင်းနှုံးတွေထိုးတက်သွားတဲ့အခါမှာထမင်းတနဲ့ရှော့ဆားရတဲ့အထိဖြစ်လာတယ်လို့လည်းသူကပြောပြပါရယ်
ဒီမျိုးနဲ့အနေထားရကြည့်မယ်ဆိုရင်ရိတ်ခါလုံတော့မှုကတော့မရှိဘူးပါ။မရှိဆိုတာအဲ့လိုမျိုးဒီကုန်ဆင်းတော့အချင်းကလည်းအရင်ကထမောင်တစည်းမှာတရားပေးပြီဆိုရင်မိသားစု10ယောက်ဆိုတာအေးဆေးစားလို့ရတဲ့အနေထားမျိုးပေါ့။အခုက300တောင်မှဒီ10ယောက်ကိုစားဖို့ကမလုံလောက်နေဘူး။ဒီလိုမျိုးကြီးတွေပေါ့နော်။အစမတန်ထိုးတက်သွားတဲ့အခါကျတော့လက်ရှိနေထားရချင်းပေါ့နော်ဒီ9လပိုင်းမှာဆိုရင်စစ်ကောင်စီအကြမ်းဖက်သမားတွေကဒီမျိုးနယ်တွေမှာဆိုရင်ဒီရှိရတဲ့အခါပေါ့နော်။အိုးမဲ့အိမ်မဲ့ဖြစ်နေရတဲ့အပြင်အခုလူတို့အချိန်လေးစစ်ကြောင်းတွေထိုးလာတဲ့အခါပေါ့နော်။ဟောပြင်းရင်သွားရင်းနဲ့အစားဝတ်နေရမပြေလာတဲ့ပြဿနာတွေကလည်းရှိလာတယ်။ရှိလာတဲ့အခါဘလို့ပုံစံမျိုးနဲ့ဖြေရှင်းနေရလဲဆိုတဲ့အခါကျတော့ဒီလိုမျိုးလက်ရှိရတော့ပေါ့နော်ကြည်ရင်းကြည်ပါနေပြီးတော့မှစေပေးလျှောက်နေတဲ့ကုညီပေးပါ။အာသူတို့စီကိုစားနပ်ရိက္ခာလေးလူချင်းပါတယ်တန်းချင်ပါတယ်ဆိုတဲ့အနေထားမျိုးတစ်ခုလေးနဲ့ပဲဖြေရှင်းလို့ရနေရ။အာနောက်တစ်ခုကကျတော့အဲ့လိုမျိုးဥမာနှစ်ပတ်ဆိုရရွာကိုစစ်ကြောင်းထိုးတယ်ပြီးကျို့ရင်ပေါ့နော်နှစ်ပတ်ကျေးရွာတည်းမှာရှိနေတဲ့ပတ်ဝန်းကျင်မှာရွာနှစ်ရွာလောက်ကပါအဲ့သူကစိတ်ပိရှောင်ရတဲ့ပြဿနာကိုကြုံရတယ်။ဘာလို့လဲဆိုတော့ဒါဒီစိတ်ကောင်းကြီးချမ်းသာသမားတွေကဒီကာလွန်လက်နက်အင်အားတွေနဲ့ပေါ့နော်လက်နက်ကြီးတွေနဲ့ပြည့်တဲ့အခါကျတော့သူတို့ကာကွယ်ဖို့ဆိုတဲ့အနေအထားမျိုးတခုနဲ့ကြိုပြီးတော့မှတခြားရွာတွေကပါရှောင်ရတယ်။ရှောင်ရတဲ့အခါကျတော့တခြားရွာကိုသွားတဲ့အခါကျရင်ကြပြန်တော့လေ။အဲ့တခြားရွာမှာရှိနေတဲ့ပြည်သူတွေကမိဘတင့်ခံထားတဲ့ပြည်သူတွေအိုးမဲ့အိမ်မဖြစ်နေတဲ့ပြည်သူတွေဖြစ်နေကြရော။အဲ့ဒီတဲ့အခါကျတော့အစားတော့အချင်းလုံးဝမရှိနေဘူး။မရှိနေတဲ့အချိန်မှာဒီကိုယ်လေးတော့နေရာလည်းမြင့်တက်သွားတဲ့အခါမှာသူတို့ကစားဖို့နေရာအဆင်မပြေဘူး။တနည်းတော့အရင်ကနှစ်ချက်စားရတယ်ဆိုတော့အခုတစ်ချက်တော့အနိုင်နဲ့လုပ်နေရတဲ့အခြေအနေမျိုးတွေဒီစစ်ပေးဆောင်ပြည်သူရဲ့ကြုံနေရတာမျိုးတွေတော့ရှိပါရဲ့ဟုတ
်။မြန်မာနိုင်ငံမှာအရင်ကတည်းကရှိနေခဲ့တဲ့လက်နက်ကိုင်ပြပခါတွေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေဒုက္ခသည်တွေကိုကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့တွေကအကူအညီပေးတာတချို့ရှိပေမဲ့လို့လည်းလောလောလတ်လတ်အိုးအိမ်ဆွန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်တွေအတွက်ကတော့အကူအညီတွေကမရသလောက်ဖြစ်နေတာပါအကူအညီတချို့ရတဲ့ဒုက္ခသည်တွေကြားမှာလဲလက်တလောကုံစင်းတို့အစမတန်တက်သွားတဲ့အခါမှာအခက်အခဲကြုံရတယ်လို့ရခိုင်ပြည်နယ်ကြောက်တော်ဒုက္ခသည်စခန်းမှာနေထိုင်နေတဲ့မအေးခိုင်ကပြောပါတယ
်အဲအရှင်ရတော့ဒီလိုပဲဆံမရဲ့စောင်းဝင်းနေရတော့အဆင်မပြေဘူးလေဒီလိုပဲအရင်နဲ့မတူတဲ့အပြောင်းလဲကအရင်တုန်းကဆိုလို့ရှိရင်မိုင်းဆိုလို့လူမျိုးကတော့တနည်းကိုတုံးထက်စားတယ်လေဆံမရဲ့အခုဆိုလို့ရှိရတော့နဲ့ထဲပဲကြရတော့တယ်။ပြီးတော့အဲ့ဒါမှငောင်းနေပါလေတော့ကောင်းကောင်းမဆွာရတော့ဘူးတခါတလေမ
ှသူတို့မိသားစုကတော့စစ်တပ်အာဏာသိမ်းမှုမတိုင်ခင်လွန်ခဲ့တဲ့နှစ်အတော်ကြာကတည်းကရခိုင်ပြည်နယ်မြောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာကြေးရွာတွေမိရှို့ဖျက်ဆီးခံရတဲ့အချိန်ကတည်းကရွာကနေထွက်ပြေးပြီးကြောက်တော်ဒုက္ခတဲ့စခန်းမှာနေထိုင်နေတာပါ။ကိုယ့်ရဲ့ကိုယ့်ရွာပြန်ကျင်ပေမဲ့လို့လေလလုံးစင်မှာတော့ဒုက္ခတဲ့စခန်းထဲမှာနေရတာကပိုပြီးလုံခြုံတာမို့အခက်အခဲကြီးကားကပဲဒုက္ခတဲ့စခန်းမှာဆက်နေဖြစ်တယ်လို့လဲမအေးခိုင်ကပြောပါတယ်
။ဒီရောမထဲရတဲ့စခန်းထဲမှာဆိုလို့ရှိရင်လုံချုံအောင်ခံစားရတယ်ပေါ့နော်။ခလေးအတွက်တော့ပညာရေးပညာရေးအတွက်တော့ကျမ်းမာရေးတော့စခန်းထဲမှာဆိုလို့ရှိရင်အကုန်လုံးပြည့်စုံတယ်ပြီးတော့ဆရာမဆရာတွေနဲ့လည်းအကုန်လုံးနဲ့ဖုန်းဆက်လို့လည်းရတာဆက်တယ်လည်းမပြေဘူးပေါ့။ပြီးတော့ကိုယ့်ကိုယ်လုံချုံလို့ပဲခံစားရတယ်။ရောမဆိုလို့ရှိရင်မလုံချုံဘူးပေါ့။ဘုမလည်းလည်းမရဘူးကောင်းလည်းလည်းမရှိဘူးလေ။တော့မှပဲနေနေဟာမလုံချုံခံစားရတယ်။
အခုဆိုရင်နေရာဒေသအတော်များများမှာလက်နက်ကင်တိုက်ပွဲတွေပုံမပြင်းထန်လာတာနဲ့အမျှစစ်ပြေးဒုက္ခသည်တွေအထက်ကတော့စားဝတ်နေရေးအခက်အခဲထက်အသက်ရှင်တန်ခွင့်ရဖို့ကပိုးပြီးတော့စိုးရင်စရာဖြစ်နေတယ်လို့လဲမြောင်မြို့နယ်အတွင်းစစ်ပေးတဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့မတ်အမရာကပြောပါရယ်အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်လုံခြုံရေးအခက်အခဲပိုဆိုးတယ်လို့လဲသူကပြောပါရယ
်လက်ရှိအခြေအနေအားဖြင့်ဆိုရင်ပေါ့နော်ရိတ်ခါဆိုတာထက်ဘေးကင်းလုံခြုံမှုကပိုပြီးတော့မှအခက်အခဲနဲ့ကြုံနေရတယ်ဒီကိလို့ဆိုတော့ဒီအမျိုးသမီးတွေအတွက်ပေါ့နော်အထူးသဖြင့်ဘာလို့လဲဆိုတော့ဖြစ်ခွေးတွေရပါပေါ့နော်။အော်နေ့ကင်းဘက်မှာညိန်ပြီးတော့မှဒီရွာတရွာလေးကိုဝင်လာပြီဆိုရင်အဲ့ရွာကိုမိတင်ရှို့လိုက်တဲ့ကိစ္စရဲ့မျိုးတွေနဲ့နေ့ကင်းမှာရွာတရွာကိုတက်ဆွဲထားတယ်။ညဘက်ကြီးမှာဒီကောင်တွေကဒီဖြစ်ချောင်းတွေထုတ်ထားတဲ့ဆက်အမျိုးသမီးတွေအနေနဲ့အထူးသဖြင့်ခလေးတငယ်တွေအနေနဲ့ဒီချောင်းတိန်ဖို့တော့အဆင်မပြေနိုင်ဘူး။အမျိုးသမီးတွေရှောင်းတိန်မယ်ဆိုပြန်တော့လေလမ်းပြင်းမှာရှောင်းတာတိန်ပါပြန်တော့လေဒီသူတို့တဲ့လူတို့ဖြစ်ချမှုဆိုတာအပြေဝမရနိုင်ဘူးပေါ့နော်။နောက်တစ်ခုကကလေးတငယ်တွေပါနေတဲ့အခါကျတော့ဒီကလေးတငယ်တွေကိုနိုင်ကလည်းသူတို့ကိုသူတို့ဟိုလွတ်မြောက်ရာကြီးထွက်နိုင်ဖို့ဆိုတဲ့အခြေအနေမျိုးကလည်းမဖန်တီးနိုင်တဲ့အခါကျတော့အမျိုးသမီးတွေနဲ့ကလေးတငယ်တွေအတွက်ဆိုရင်ဘေးကင်းလုံခြုံမှုကတူတူမှအရေးပါအခက်ခဲဖြစ်တယ်လို့တော့မြင်မိပါတယ်။အစားတောက်ဆိုတာချက်ပေါ့နော်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တာတနည်းခွဲကျော်ကြလာတဲ့အထိနိုင်ငံရေးဖိနှိပ်မှုတွေနဲ့လက်နက်ကန်ပြပခါတွေပိုးပြီးတော့များလာတဲ့အချိန်ထဲမှာငွေကြေးဖောင်းပွားမှုနဲ့ကုန်စည်တို့အစမတန်ကြီးမြင့်လာလို့စီးပွားရေးအခြေတဲတွေကလည်းတနေ့တခြားပိုးပြီးတော့ဆိုးလာနေတာပါ ဒီလိုအခြေအနေအောက်မှာပြည်သူတွေအတွက်အခက်အခဲတွေကတော့တနေ့တခြားမယိုးနိုင်အောင်ကြုံနေကြရတယ်လို့ဒီအထဲမှာမှစစ်ပီးဒုက္ခတွေရဲ့အခက်အခဲကတော့ပိုပြီးတော့ဆိုပါတယ်အခုအချိန်မှာအကူအညီတချို့ရဖို့မျှော်လင့်တယ်လို့ဖြစ်နိုင်ရင်တော့နေရပြန်ပြီးအေးအေးချမ်းချမ်းနေချင်ပြီလို့မတင်တင်မာကပြောပါတယ
်အကူအညီတဲ့တူလေးတို့တော့မျှော်နေမိတာပေါ့ဟိုကုရမဲဖြစ်နေတဲ့ဘဝဆိုတော့လေရှေ့ဆက်ပြီးတော့မှဟိုဘလို့အတင်းပြီးဘလို့နေရမယ်လဲဆိုတာကြီးတော့အဲ့လောက်ကြီးတွေးတော့မတွေးရဘူးပေါ့စဉ်းစားကောမစဉ်းစားတတ်တော့ဘူးဆိုတာလည်းဖြစ်နေတာဒီအခုလိုလေးပြင်းထွားပြီးတော့မှရုန်းကန်ပြီးနေရတာကိုကတော်တော်လေးကိုဒုက္ခကြီးဖြစ်စိတ်ဆင်းရဲနေရတာဆိုတော့မင်းများပြင်းချင်ပြီးတက်တက်ပွဲကြီးစစ်ပွဲကြီးလည်းပြင်းချင်ပြီးမင်းများလည်းရင်းချမ်းပြင်းပြီးကိုရလေးမှလည်းဒါဖြစ်တလို့လေးတွေပဲဒါတဲလေးတွေထိုးပြီးတော့မှဒါကိုနေရာလေးမှပဲကိုပြန်နေချင်တဲ့ဆန္ဒပဲရှိတာ
ဘယ်သူကမှတော့ကိုအိုးကိုအိမ်ကိုပြစ်ပြီးခိုးကိုရမယ်ဒုက္ခတဲ့ဘဝကိုမရောက်ချင်ကြပါဘူးဒါပေမဲ့လက်နက်အာဏာသုံးဖိနှိပ်မှုတွေလက်နက်ကန်ပြပခါတွေရှိနေတဲ့တွေကတော့စစ်ပီးဒုက္ခတွေတွေနေရပြန်ဖို့ဆိုတာမဖြစ်နိုင်တယ်လို့တိုင်းပြည်အေဂျင်ကြီးကလည်းအလံဝင်နေအောင်မယ်ဆိုတာတင်ပြရင်ဒီသတင်းဗန်မြို့သမီးကဏ္ဍကိုဒီမှာပဲရနာဖို့ပြပါရှင်ကျမဟူပြပါရှင်
မကင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သုဒ္ဓဆုံးလင်းအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမဲ့ရဲ့သုဒ္ဓဆုံးလင်းအမေရိကန်တခွင်စီစဉ်မှာတော့သဘာဝပတ်ဝန်းကျင်ထိခိုက်မှုကိုကာကွယ်နိုင်မှုမြမစဘောအုံးမြုံမွေတွေကိုရှင်းလင်းနေတာနောက်ပြီးတော့အာဖရိကန်နယ်ပွားအမေရိကန်တို့ရဲ့ရုပ်ရှင်သမိုင်းအမုန်းတရားခြေခံတဲ့တိုက်ခိုက်မှုတွေကိုရှောင်ဖို့တိုက်တွန်းတဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်စတဲ့အကြောင်းတွေကိုစူးစီးပြီးကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်
Everglades တဘာဝဥယျာဉ်ကြီးတွေက Burmese Python မြန်မာစပတ်အုံးမွေတွေဟာပတ်ဝန်းကျင်ကစနစ်ကိုပျက်စီးစေတာကြောင့်ဒီမွေတွေကိုနှိမ်နှင်းဖို့ပြိုင်ပွဲကျင်းပပြီးတော့တောင်ဆောင်ရွက်နေပါတယ် Florida ပြည်နယ်မှာဒီစပတ်အုံးမွေတွေအရွယ်မတိုင်ခင်ကတည်းကအကောင်ငယ်လေးတွေကိုလိုက်လံရှင်းလင်းတာပါမျိုးပွားလွယ်တာကြောင့် Everglades ဥယျာဉ်မှာစပတ်အုံးမွေတောင်ငန်းန်းအထိရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်
It's good that we catch hatchlings.
အကောင်ပေါက်တွေကိုဖမ်းမိတာပါ။တော်တော်များများကမွေးအကောင်ကြီးတွေကိုဖမ်းကျင်ကြပါတယ်။ဒါပေမဲ့အဲ့ဒီအကောင်ကြီးတွေကသဘာဝပတ်ဝန်းကျင်ကိုဖျက်ဆီးပြီးပါပြီ။ဒါကြောင့်အဲ့ဒီလိုသဘာဝကိုမဖျက်နိုင်ခင်တခြားသတ္တဝါတွေကိုမစားခင်အကောင်သိပ်မကြီးခင်မှာဖမ်းတာပါ။ကြိုတင်ကာကွယ်တဲ့သဘောပါ
။မွေးဖမ်းကတစ်နာရီ73ဒေါ်လာသူကရရှိပြီး၄ပေအရှိစပတ်အုံးမွေတစ်ကောင်ဖမ်းမိရင်50ထပ်ဆောင်ရပါတယ်။နောက်ထပ်တစ်ပေရှိသွားတိုင်း25ဒေါ်လာပိုရပါတယ်။မကြခင်မှာမွေးဖွားလာမဲ့သူရင်သွေးအတွက်လဲဂါလန်ကမွေးစုဆောင်ဖို့ပို့လွှတ်နေတာပါသူကမွေးမဖမ်းချိန်မှာတော့မူရင်းစစ်မြစ်အရှိတောင်အရှာဒေတာကတွားတော်တရဝါရီကိုလိုက်လံရှာဖွေသွားတယ်ဂါလန်ဟာစပတ်အုံးမွေဖမ်းတဲ့တန်တန်းကိုအွန်လိုင်းကနေတက်ရောက်ခဲ့တာပါစိတ်ပိုင်းဆိုင်ရာဒဏ်ရာရခဲ့တဲ့စစ်မှုတန်းအောင်တွေအနေနဲ့စပတ်အုံးမွေလိုက်လံဖမ်းဆီးရင်ကိုယ့်ရဲ့ဝေဒနာကိုပူဇော်နိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့လွန်ခဲ့တဲ့15နှစ်ကတည်းကအသက်65နှစ်အရွယ်Tom Rahiga Swamp Apes အသင်းကိုထူထောင်ပြီးတော့သင်တန်းပေးခဲ့တာပါ
The Pythons have left a great impact.
ဘာအုံးမွေကသဘာဝပတ်ဝန်းကျင်ကိုစိုးကျိုးတွေပဲပေးတာပါ။အရင်ကဆိုရင်တွဲဆန်မျိုးစုံရဲ့အသံကိုကြားနေရတာကနေအခုတော့တိတ်ဆိတ်နေပါပြီ။ဘာအုံးတွေကြောင့်ကနရလိုဖြစ်ပြီးတွဲဆန်တွေကိုမတွေ့ရတော့ပါဘူး
။ခုခါ Florida ငားနဲ့ Torrent Lake ဆောင်းရှော်ရေးကော်မရှင်ကဘာအုံးမွေအဖမ်းပြိုင်ပွဲကို10ရက်ကြာကျင်းပပေးတာဖြစ်ပြီးလူပေါင်း800လောက်ဒီပြိုင်ပွဲမှာပါဝင်ပါတယ်။ဝါဒနာရှင်နဲ့တမွေးဝမ်းကြောင်းဖန်ဆီးသူတွေအနေနဲ့တပ်ဆိုင်ရာခေါင်းစဉ်အောက်ပြိုင်ပွဲမှာမွေအများဆုံးဖန်ဆီးရမိသူကစုငွေ2500ရမှာပါ
We utilize the veterans
စစ်မှုထမ်းအောင်တွေရဲ့အတွေ့အကြုံတွေကိုအသုံးချပြီး Everglades မှာစပတ်အုံးမွေလိုက်ဖမ်းပါတယ်ပြိုင်ပွဲဝင်တယ်လို့ပါပဲမွေကြီးတွေဒါမှမဟုတ်မွေတော်တော်များများဖမ်းနိုင်လေဆိုရင်တော့အကောင်းဆုံးပါပဲ
မွေဖမ်းသူတွေရဲ့ဤရက်စပွဲအတွင်းစိတ်ဒဏ်ရာရခဲ့သူစစ်မှုထမ်းအောင်တွေလည်းပါဝင်ပါတယ်
I've been waiting like almost 2 years volunteering.
နင်းနီးပါးကြစောင့်ခဲ့ရတာပါ။စေတနာဝန်ထမ်းလောက်တာကြောင့်ပတ်စံလည်းမရပါဘူး။ဒါပေမဲ့လည်းသူတို့နဲ့အတူနေစင်နေတိုင်းအတူတူလှုပ်လှုပ်ရတာကျေနပ်စရာပါ။အိမ်မှာနေရတဲ့အခါဖြစ်လာတဲ့စိတ်ဖိစီးမှုတွေအိမ်မပြောတာတွေဖြေလျှော့စေပါတယ်။ညပိုင်းအိမ်မပြောရင်လည်းည7နာရီမနက်7နာရီအပြင်အတူထွက်ရမယ်သူရှိပြီးစပုံးအုံးဝေးလိုက်ဖမ်းရတာအကျိုးလည်းရှိပါတယ်။တဘာဝပတ်ဝန်းကျင်ကိုအထောက်အကူဖြစ်စေပါတယ်။
မြန်မာစပအုံးမွေကိုအင်္ဂလိပ်လိပ်စံအဖြစ်အမေရိကကိုတည်ဆောင်လာခဲ့ကြတာဖြစ်ပြီး1980ကာလနောက်ပိုင်းတွေမှာလူတွေဟာဒီမွေတွေကိုတောတောင်တွေထဲပြန်လွတ်ပေးရကနေ Everglades ဥယျာဉ်အတွက် ချိန်ချောက်မှုတည်းရဲ့ဖြစ်လာနေတာပါ။ဥယျာဉ်အတွင်းဖန်ဆီရမိတဲ့မွေတွေဟာ6ပေကနေ9ပေအထိရှည်လျားပါတယ်ခင်ဗျာ။အမေရိကန်ရုပ်ရှင်လောကမှာအာဖရိကန်အမေရိကန်ရုပ်ရှင်ဖန်တီးသူတွေဟာနှစ်ပေါင်းများစွာကတည်းကရှိနေခဲ့တာပါ။အခုကအမေရိကန်ပညာရှင်တွေအကြောင်း Los Angeles ကအကယ်ဒမီပြရိတ်မှာပြပွဲပြုလုပ်ပေးနေပါတယ်။1898ခုနှစ်ကရိုက်ကူးခဲ့တဲ့ဂန်ဝင်ရုပ်ရှင်မှာလူမဲအမျိုးသားနဲ့အမျိုးသမီးတို့နမ်းနေတဲ့ပုံကိုတွေ့နိုင်ပါတယ်။1898ခုနှစ်ကနေ1921ခုနှစ်အတွင်းရိုက်ကူးခဲ့တဲ့လူမဲရုပ်ရှင်အကြောင်းပြပွဲမှာအခုလိုပြသတာပါ။အမေရိကန်ရုပ်ရှင်လောကရဲ့မနစ်ကဖွင့်လှစ်တဲ့အကယ်ဒမီပြရိတ်မှာဒီပြပွဲကျင်းပတာဖြစ်ပြီးတော့ပျောက်ဆုံးနေတဲ့သမိုင်းကြောင်းတွေကိုပြန်ထုတ်ဖော်တာဖြစ်တယ်လို့ဆိုပါတယ်။
We really wanted to take
Lumen nu pinya shin nwe di yauk shin lok ka ma le dong kade ga the the win win pa win kae de le so da ti se chin lo akhu lo ache yu saung ywet da ba
Hollywood yauk shin lok ka ma Lumen nu pinya shin nwe khwe cha sat san khan ya bime le ti cha yet di nai kae ja ba de
Independent
African American pritat di twe yauk shin ni go sei chai phan ti nai mo African American yauk shin director ri a mya ji shi ba de
ပြပွဲမှာရှေးခေတ်ရုပ်ရှင်တွေရဲ့ဇညွန်1943ခုနှစ်ကရိုက်ကူးတဲ့ Stormy Weather ရုပ်ရှင်ကအဝယ်အစား1959ခုနှစ်က Poggy and Bess ရုပ်ရှင်နဲ့တခြားကြော်ညာပိုစတာမျိုးစုံခင်းကျင်းပြသထားပါတယ
်။ And many of them have been
တော်တော်များများပျောက်ကုန်ကြပါပြီ။ဒီထွင်ဆန်းသစ်မှုတွေနဲ့ရုပ်ရှင်ရိုက်ကူးကြတဲ့အချိန်ကိုအခုကြည့်နေသေးတာတွေကတက်တည်ပြနေပါလိမ့်
။ရုပ်ရှင်အမျိုးအစားပေါင်းစုံအများစုကိုအကုန်ကြနည်းနည်းနဲ့ရိုက်ခဲ့ပါတယ်။
We have cowboy
ကောင်းမွန်ရုပ်ရှင်စူသားကန်ရုပ်ရှင်လူပွားစက်ကုံဘောကဆက်လန်းတွေအားလုံးရှိပါတယ်
။1939ခုနှစ်ကရိုက်ကူးခဲ့တဲ့ Reform School ရုပ်ရှင်မှာအဲ့ဒီအချိန်ကရုပ်ရှင်နဲ့ရုပ်မြင့်သံကြားဇလန်းတရားကျော်မှာပါဝင်ခဲ့တဲ့ Louis Bivale ပြပွဲမှာပါဝင်ပါတယ်။ American တလွှားကဒေသတွေမှာဒီရုပ်ရှင်ကိုရိုက်ကူးခဲ့တာဖြစ်ပြီးဇက်ကောင်တွေကိုလည်းသူတို့ရဲ့အရေးချင်းအလိုက်ရွေးချယ်ခဲ့တာပါ။1940လောက်ကရိုက်ကူးတဲ့ဇလန်းတိုတွေမှာဆိုရင်လေလူမဲဂီတပညာရှင်တွေအကပညာရှင်တွေကိုအဓိကထည့်သွင်းရိုက်ကူးထားပါတယ်။1960လောက်အရောက်မှာတော့အသားရောင်ခွဲခြားမှုကိုမီးမောင်းထိုးပြတဲ့ရုပ်ရှင်တွေအသားပေးရိုက်ကူးလာကြပါတယ်။1963ခုနှစ်က Lilies of the Field ရုပ်ရှင်အတွက် Sydney Poitier ဟာအကောင်းဆုံးသရုပ်ဆောင်အဖြစ် Oscar ဆုရရှိသွားပါတယ်ခင်ဗျာ။အမေရိကန်ပြည်အောင်စုမှာမုန်တရားအခြေခံတက်ခတ်မှုတွေဖြစ်ပွားနေတာကြောင့်စိတ်မကောင်းဖြစ်မိကြောင်းပြည်သူ့ခွေးတောင်းဆိုလှုပ်ရှားသူဆာနိုနာကလီတန်ကပြောပါတယ်ပြည်သူ့ခွေးလှုပ်ရှားမှုကောင်းဆောင်မာတင်လူသာကင်းဂျူနီယာနဲ့အတူလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ကလီတန်ကအသက်တွေတည်ဆုံးနေတာကိုရှောင်ရှားနိုင်အောင်ဆောင်ရွက်ကြဖို့လည်းလိုလားနေတာပါလူမှုတိုင်းဝိုင်းနေကြအတင်းမြတ်စွာအတူရှင်တွဲနေထိုင်နေအောင်ဆာနိုနာကလီတန်ကသူ့ဘဝတစ်ချောင်းဆောင်ရွက်လာခဲ့တာပါအမုန်းတရားဆွဲကိုင်းပြီးလူများပြားတည်ဆုံအောင်တိုက်ခိုက်မှုတွေမကြာခဏဆိုသလိုဖြစ်နေတာတွေကိုလည်းသူကလက်မခံနိုင်ဖြစ်နေပါတယ်ဒါအပြင်လူမျိုးရေးအခြေခံပြည်ပခါတွေဖြစ်ပွားနေတာကိုလည်းသူကထောက်ပြပါတယ
်လူမျိုးရေးအခြေခံပြဿနာတွေဒီလောက်ဖြစ်နေတာတကယ်ကိုမိုင်းမဲမှုပါဒီတိုင်းပြည်မှာဘယ်သူကတော့ဘယ်လိုပုံစံနဲ့ရောက်လာလဲအခြေစနေထိုင်လာကြလဲဆိုတာမျိုးဘယ်သူမှမအဲ့လိုပြောခွင့်မရှိပါဘူ
းဒေါက်တာမာတင်လူသာကင်းနဲ့သူ့ရဲ့ဇနီးတို့က Mrs. Clayton နဲ့သူ့ရဲ့ပထမအိမ်တော် Jet Magazine Editor Edward Clayton တို့ကိုပြည်သူ့ခွင့်လှုပ်ရှားမှုတွေမှာပါဝင်ဖို့စီရင်ခဲ့တာပါ Mrs. King ဦးဆောင်ခဲ့တဲ့ Atlanta အခြေစိုက်ပြည်သူ့ခွင့်လှုပ်ရှားမှုအဖွဲ့SCLC အဖွဲ့အတွက်ရမုံငွေရှာပေးဖို့နဲ့အဖွဲ့အစည်းမှတက်တက်ကြွကြွပါဝင်ဖို့လဲတာဝန်ပေးခဲ့ပါတယ်။အဖမ်းခံရသူတွေအတွက်အာမခံကြီးအသားရောင်ခွဲခြားဆက်ဆံနဲ့ Atlanta ဆေးရုံကိုကန့်ကွက်တောင်းဆိုဖို့အတွက်ရောငွေလှူဒန်းဖို့ Mrs. Clayton ဟာသူ့ရဲ့ထင်ပေါ်ကြော်ကြားလူသိများတဲ့မိတ်ဆွေတွေကိုတိုက်တွန်းခဲ့ပါတယ်။ Clayton ဟာနောက်ပိုင်းမှာ American တောင်ပိုင်းရဲ့ပထမဆုံး TV အစီအစဉ်ကျင်းပသူလူမဲအမျိုးသမီးလည်းဖြစ်လာပါတယ်။လူတစ်ယောက်နဲ့တစ်ယောက်လေးစားသမှုနဲ့ဆက်ဆံကြရင်အသားရောင်မတူအားပြဿနာကြီးတည်းရဲ့ဖြစ်လာမှာမဟုတ်ဘူးလို့လေသူကပြောပါတယ်ခင်ဗျာ
သူတာဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံတဲ့ဤပညာခန္ဓာကိုတင်ဆက်ပေးခြင်းပါတယ်
မြန်မာအတွက်ရုရှားကနျူကလ িয়ার ဓာတ်ပိစက်အောင်တိဆောက်မယ်ဆိုရင်ဘယ်နေရာတွေမှာစောင့်နိုင်တယ်ဘန်းအန္တရာယ်ကိုသတိထားရမယ်ဆိုတာအမေရိကန်နိုင်ငံတောင်ပိုင်းမစ္စစ်ပီတက္ကသိုလ်ကနျူကလ িয়ার ယူပဗေဒပညာရှင်ပမောက္ခဒေါက်တာခင်မောင်မောင်ကိုမေးမြန်းပြီးပြောပြပေးမှာပ
ါဒီနျူကလ িয়ার ဓာတ်ပေါင်းဖို့လုပ်မယ်ဆိုပြသဖြစ်ဆိုရင်တို့ကကူးလေးကလည်းအမျိုးမျိုးရှိရအောင်ဆိုတော့ရိုးရိုးကတစ်ခုက light water ကိုလေရိုးရိုးရေတဲ့အေးအောင်လုပ်တာအဲ့ဒါဆိုတော့ရေပြင်းပြားရှိရပဲရေပြင်းပြားရနိုင်တဲ့နေရာတွေမှာလုပ်ပဲ heavy water cooling ဆိုတော့ကျွန်တော်စီမံလည်းမရှိဘူးသူတို့နည်းနည်းပို့ပြီးတော့ခက်လိမ့်မယ်နောက်ဒီပြည်မျိုးမျိုးတိပလာဟို liquid metal cooling တို့ဘာလို့ရှိပါပေါ့ဆိုတော့ကျွန်တော်စိတ်ထင်တော့သူတို့ဝယ်လို့ရှိအဲ့ဒီ light water cooling ပဲဝယ်ပါမယ်အဲ့လိုဆိုလို့ရှိရင်တော့သူတို့ဒီပေါ်ပေါ်ပြပြရတဲ့တရားတွေပါလုပ်လိမ့်မယ်။နောက်တစ်ခုကဒီ modular reactor လေးတွေစောက်တာဘယ်တရားတွေမှာကောင်းလဲဆိုတော့လူခောက်တဲ့တရားတွေပါ။သူကသူတီးတီးတက်တက်လေးလူတဲ့တဲ့လောက်ကိုရှင်းစစ်ပေးလို့ရတာ။အဲ့တော့သူတို့ကျွန်တော်ရှိတဲ့ဟာတွေတွဲပြီးသုံးကြည့်လို့ရှိရင်ဒီလျှက်စစ် grid တွေရှိပြီးသားတရားတွေပါသူကစောက်ပါ။ဆိုတော့ဖြစ်နိုင်လို့ရှိရင်သူတို့ဥပမာဆိုတော့အော်အရင်တော့အခုရှိတဲ့ရေအားလျက်စစ်လော်ပီတာလိုတရားမျိုးတို့မြင့်ငယ်တော့ရဲရွာပါရှိတဲ့ရေအားလျက်စစ်တရားမျိုးတို့တော့အဲ့လိုမျိုးတော့ရွှေလီဒီလောလောဆယ်ရှိပြီးသားရေအားလျက်စစ်တဲ့သူတို့တွဲပြီးတော့တုံးပဲဆိုလို့ရှိတော့ပို့ပြီးအကျိုးရှိတယ်တော့ပေါ့အဲ့တော့ကျွန်တော်စိတ်ထင်တော့စောက်ပဲဆိုရေပြပြရတဲ့တရားတော့ပြီးတော့လောလောဆယ်မှာတခြားတီးတဲ့ရေအားလျက်စစ်တဲ့လျက်စစ်ထုတ်ပေးတဲ့တရားသားတွေပါတော့ electric grid တွေအလွယ်တကူရှိပြီးသားတရားတွေပါသူတို့စောက်ဖို့ပြတယ်။လို့မလို့ရှိရင်တက်တက်သွားပြီးစောက်ပဲဆိုလို့ရှိရင်နောက်ထပ်ကုန်ကြစည်းကအများကြီးထပ်ကုန်ပေါ့
။ဟုတ်ကဲ့ပါဆရာ။အဲဆိုအဓိကလည်းတက်စစ်တက်ဖြန့်ပြဖို့အတွက်ကိုအဓိကဆိုတော့ဒီလိုနေရာစောက်တာပို့ပြီးတော့ပေါ့
။တူရှိပါဘူး။ဟု
တ်ကဲ့။နျူကလ িয়ার ရဲ့အန်ပြော်လည်းလူတိုင်းကသိနေတော့ဒီနျူကလ িয়ার ဂျပန်ပို့တစ်ခုကိုဒီဒေတာတစ်ခုမှစောက်ထားပြီဆိုလို့ရှိရင်ပတ်ဝန်းကျင်ကဘာတွေသတိထားသင့်ပါလဲဆရာ။
ပါဝင်ပြရတော့ဒလီလောက်ဖို့ရှိတဲ့တရားမျိုးဆိုရင်တော့အဓိကကတော့လိုအပ်မဆောက်သေးဘူးပေါ့။တော့ကြီးကြီးကျယ်ကျယ်ကတိလောက်တယ်ဆိုလို့ရှိရင်ဒါပေမဲ့ဒီ modular reactor လေးကြတော့ဟို Fukushima ဂျပန်မှာဖြစ်တယ်လို့ဟာမျိုးလောက်ဖြစ်ဖို့ကတော့အခြေအနေမရှိဘူး။ဟိုကကြတော့ nuclear reactor ကြီးရဲ့အကြီးကြီးဒီလို modular တွေကြတော့နေရာတကာမှာတော့ဆောက်လို့ရပါတယ်။ဒါပေမဲ့အဓိကဒီဟာကိုဖြတ်လို့ဖြည့်စီအလုံးမခံရတဲ့တရားမျိုးပါထားဖို့တော့အရေးကြီးဆုံးပဲ။နောက်ပြီးတော့ modular reactor ဆိုတော့ဒီ fuel module တွေပါဒီလွယ်လွယ်လေးတည်းရောက်သွားနေတာ။ဆိုတော့တည်ယူသွားမယ်ဆိုလို့ရှိရင်တည်သွားဖို့လွယ်လွယ်လေးပါလေ။ဒါပေမဲ့ဒါသူတို့ကအခုတော့နောက်ဆုံးဒီဇိုင်းတွေကလေးပြန်ဝင်တိုက်တာတော့မှခံနိုင်အောင်စောက်တာဆိုတော့တော်တော်တော့တိတ်တော့ဒုက္ခပဲရောက်ပါဦး။ဒါပေမဲ့ဖြည့်ဆည်းဖို့အဓိကထားပြီးတော့ကာကွယ်ရပါပေါ့။
တကယ်လို့များပေါ့နော်ဒီလိုနေရာမျိုးမှာမတော်တဆတကယ်လို့ဖြစ်လာပြီဆိုလို့ရှင်ဘာအန္တရာယ်လေးရှိလဲပြောပြပေးပါဆရာ
အေးအဲ့လိုမတော်တဆဖြစ်လာတယ်ဆိုရင်တော့ဒါပတ်တက်ကအဲ့ဒီပါဝင်ပြပါရှင်တုံးနေတဲ့ရေ source ဖြစ်တယ်တော့ပြီးတော့ဒီ reactor အဲ့လိုတခုတို့ core ထိပြဿနာဖြစ်ပဲဆိုလို့ရှင်တော့တို့အဲ့ဒီကဒီ radio activity ကလေထဲကိုလည်းရောက်လာတိုက်တယ်အဲ့လိုဆိုလို့ရှင်တော့အဲ့ဒီပါဝင်ပြပါတော်တော်လေးကိုဒုက္ခရတော့ဟိုချက်တော့ပုံမှာဖြစ်တယ်လို့ပေါ့အဲ့လိုဟာမျိုးဆိုလို့ရှိရင်တော့အခုတစ်ပေါင်းပြားတာအခုထိကိုတို့ဘာ radio activity ကြောင့်ဒုက္ခရောက်တဲ့တိရစ္ဆာန်တွေတခါလေဂျို DNA ပါပျောက်သွားတာအမျိုးစုံလေဆိုတော့အဲ့ဒါမျိုးတွေ genetic disease အဲ့ဒါမျိုးတွေပါဖြစ်နေတာပေါ့ဆိုတော့ကျွန်တော်ဒီ small modular reactor တော့ကျွန်တော်အဲ့လောက်ကြီးသိပ်မပူပါဘူးဒါပေမဲ့ဟိုအကြီးဆောက်ပဲဆိုတော့ပူစရာရှိတယ်တော့တခုကဒီဟာတခုလုံးပဲလူတွေလက်ထဲရောက်သွားတယ်ဆိုတော့မကောင်းဘူးအဓိကအဲ့ဒါပဲ
ဆန်ခုရုရှားနေပြီးတော့မြန်မာနိုင်ငံတက်ဆောက်ပေးမယ်ဆိုတော့ဟိုဒီနျူကလ িয়ার ဓာတ်ပေါင်းဖို့အသေးစားပေါ့နော်အဲ့ဒါဟိုတိတာအီရန်တို့ဘာလို့မှလည်းသူသွားပြီးတော့ဆောက်ပေးရဆိုတာသိရပါတယ်ဆရာနောက်ပြီးတော
့ဟုတ်ကဲ့
တခြားနေရာနှစ်နေရာသုံးနေရာလောက်ပေါ့နော်ဒီရုရှားကနေလိုက်ပြီးတော့ဆောက်ပေးရဆိုတာသိရပါတယ်ဆိုတော့ခုဆရာဒီ nuclear ဓာတ်ပေါင်းပုံအသေးစားလေးတွေပေါ့နော်ဘယ်နေရာတွေမှာဘယ်လိုဆောက်တယ်ကမ္ဘာအနှံ့မှာဘာတွေဘယ်လိုတွေရှိနေလဲနည်းနည်းရှင်းပြပေးပါ
ဦးအဲဒီအခုဒီ small modular reactor တွေတော့တကယ်ခက်စားတာပေါ့လေနံပါတ်၁ကတော့တို့ကဒီ spent fuel တိတ်မပြောင်းသုံးပြီးသား fuel တိတ်အများကြီးမထွက်ဘူးလို့တို့ယူဆလို့ပေါ့ဒါပေမဲ့ Stanford University ကတို့ research paper တခုကတော့မကြသေးဘူးထွက်လာတာဒီ small modular reactor တွေကပို့ပြီးတော့ဤ spent fuel ပို့တက်တက်ကိုပို့ထွက်အောင်ပဲလို့သူတို့ကပြောတယ်။ဒါကတော့စောက်ကြည့်အောင်ပါပေါ့။ဒါပေမဲ့လောလောဆယ်ပါဥပမာ USA, Canada, Argentina, China, Russia, South Korea ဒီနိုင်ငံတွေမှာဒီ small modular reactor တွေအများကြီးပဲရှိတယ်ဆိုတော့အခုပမာပြရဦးဒါသူတို့လည်းတလန်းတိုးလာတာပေါ့လေအမှန်ကတော့ဒါတကယ်ကောင်းကောင်းပုံပုံသုံးမယ်ဆိုလို့ရှိရင်ဒါအလိုကောင်းပါတယ်เนาะ safe ဖြစ်တဲ့နေရာမှာစောက်ပဲဆိုလို့ရှိရင်ဒါဒီအများကြီးဒါကျွန်တော်တို့ပမာပြအတွက်လျှက်စစ်ကောင်းကောင်းပုံပုံရပါပေါ့
ဆရာပြောတဲ့ဒီသုံးပြီးသားလောင်စာတွေပေါ့န
ော်ဟုတ်ကဲ့ဟုတ်ကဲ့
ဒီဆွန့်ပြဖြစ်စီကြီးဆွန့်ပြတဲ့ဟာလည်းအမတန်အရေးကြီးပါတယ်ဆရာအန်ဒီရဲ့သူကအရန်ပြနေတာဆိုတော့ဒီစက်ဆူစီကိုအန်ဒီရဲ့ခင်အောင်လို့ဘယ်လိုပုံစံမျိုးနဲ့ဆွန့်ပြရပါလဲဆရာ
အေးအဲ့ဒါအလိုပြဿနာရှိတာပေါ့ကျွန်တော် US မှာဆိုလို့ရှိရင်တတိကိုတန်တထောင်လောက်ထွက်တယ်ဆိုတော့တို့ကကျွန်တော်တီးသလောက်တော့အခုလောလောဆယ်မှာအဲ့ Nevada ပါဒီကူကြီးတစ်ခုတည်းသွားအောက်ထဲမှာထည့်ထားတာပေါ့လေအဲနောက်ပိုင်းကျတော့အခုတို့နောက်ထပ်တရားရှိသေးဘူးတော်တော်လေးကိုပြဿနာကောင်းခဲ့เสียပြဿနာပေါ့ဆိုတော့ရုရှားမှာလည်းတို့အခုအဲ့လိုပဲတို့အစိုးရနဲ့တိုက်ပီးပြီးတော့တို့ကြီးတိုက်ပြီးနေရာရွေးဆိုတော့ကျွန်တော်တို့ဘာဘာပြီးလို့နေရာမျိုးပါအဲ့ဒီ spent fuel ကိုတို့ကရုရှားဒီ modular reactor ထွက်လာတာကိုပြန်မယူဆိုလို့ရှိရင်ကျွန်တော်အကြီးအကျယ်စဉ်းစားရမှာဆိုတော့တို့ကလုံးဝကိုစေမဖြစ်ဘူးနောက်ပြီးတော့နှစ်ကိုတော့တိတ်တဲ့ချီပြီးတော့အကြာကြီး radio active ဖြစ်နေဦးပါဆိုတော့အဲ့ဒါတော်တော်လေးကိုအတည်ပြားတယ်အကောင်းဆုံးကတော့တုံးပြီးလို့ရှိရင်ပြန်ပေးလိုက်ရမယ်ဆိုရင်တော့ဒါသူတို့ကိစ္စသူတို့ရှင်းပေါ့ကျွန်တော်ကတော့ energy တုံးရုံပဲအဲ့ဒါအကောင်းဆုံးပဲဘာဘာကြီးပါတိတ်ဖို့ကတော့ကျွန်တော်အမြင်တော့တော့အနည်း90တဲ့အခြေအနေမပေးသေးဘူ
းပမောက်ခဒေါက်တာခင်မောင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ဒေါခင်မျိုးသက်ရဲ့တိတ်ပန်တဲ့ဤပညာကဏ္ဍပါရှင်။သောရရှင်များရှင်။ကျမတို့အခုသတင်းစီစဉ်ထုတ်လွှင့်နေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုနယူးယောက်မြို့ရဲ့စံတော်ချိန်မနက်ပိုင်းမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးတကပိတ်ဆွေးနွေးပွဲကိုကျင်းပနေပါတယ်။ဒီဆွေးနွေးပွဲမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကသူ့ရဲ့မြမနိုင်ငံခီးစဉ်နဲ့ပတ်သက်လို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုအစီရင်ခံစာတင်ပြဖို့ရှိနေပါတယ်။သူကိုယ်တိုင်တင်ပြမလား?ဒါမှမဟုတ်online video ကနေပြောမလားဆိုတာကတော့ကွဲကွဲပြားပြားမသိရသေးပါဘူးလုံခြုံရေးကောင်စီမှာအခုလိုမျိုးမြမအရေးဆွေးနွေးပွဲကိုလုပ်ဖို့နော်ဝေနိုင်ငံကအဆိုပြုခဲ့တာဖြစ်ပါတယ်တကပိတ်အစည်းအဝေးမဆခင်မှာပဲသတင်းတောက်တွေကိုပြောကြခဲ့တဲ့ကုလသမဂ္ဂဆိုင်ရာနော်ဝေသံမကြီး Miss Monal Jul ကတော့လုံခြုံရေးကောင်စီကနေမြမအရေးဆုံးဖြတ်ချက်ကိုချမှတ်တဲ့အကြောင်းကိုပြောသွားပါတယ်သူပြောခဲ့တာကတော့လုံခြုံရေးကောင်စီမှာမြမနိုင်ငံရဲ့ကိစ္စကိုမေးလာလောက်မှဆွေးနွေးပြီးတော့အခုတစ်ချိန်ပြန်ပြီးတော့ဆွေးနွေးဖို့ကအရန်ကိုအရေးကြီးနေပါတယ်။ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံရဲ့အခြေအနေဟာတနေ့တခြားအလွန်ကိုစိုးရိမ်စရာကောင်းလောက်အောင်ယိုယွင်းပြီးတော့စိုးဝါလာနေပါတယ်။ဒါကြောင့်လုံခြုံရေးကောင်စီအနေနဲ့မြမအရေးမှာတတန်နဲ့ပြောနိုင်မှုကအလွန်အရေးကြီးတယ်လို့ယူဆပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြမအရေးမှာစိုးရိမ်ကြောင်းဖော်ပြတဲ့ဆုံးဖြတ်ချက်ကိုထုတ်ပြန်မှုလိုတယ်လို့ကျမတို့မြင်ပါတယ်ဆိုပြီးတော့ပြောခဲ့တာပါ။ကုလသမဂ္ဂဆိုင်ရာအိုင်ယာလန်သံမတ်ကြီး Mr. Fergal Maitan ကလည်းဒီလိုမျိုးအထူးကိုယ်စားလှယ်ရဲ့မြမခီးစဉ်အတွင်းမှာသက်ဆိုင်တဲ့ခေါင်းဆောင်အားလုံးနဲ့တွေ့ဆုံခွင့်မရတာကန့်သက်ခံရတဲ့အပေါ်ဒီမှာစိတ်မကောင်းဖြစ်ကြောင်းတကပိတ်ဆွေးနွေးပွဲမဆခင်မှာပဲသတင်းတော့တွေကိုပြောကြခဲ့ပါတယ်သူပြောခဲ့တာကတော့ကျွန်တော်တို့အနေနဲ့အထူးကိုယ်စားလှယ်ကသူ့ရဲ့ခီးစဉ်အကြောင်းကိုတင်ပြတာကိုနားထောင်မှုရှိပါတယ်နောက်ပြီးတော့ခီးစဉ်တွင်မှာပဲမြမနိုင်ငံမှာရှိတဲ့ခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနဲ့အပြစ်အဝါတွေ့ဆုံခွင့်မရခဲ့တဲ့အပေါ်မှာကျွန်တော်တို့စိတ်မကောင်းဖြစ်မိပါတယ်ဒီအခြေအနေတွေအပေါ်မှာပြန်ပြီးတော့ပြုတ်ပြင်နိုင်မယ်လို့မျှော်လင့်နေဆိုပြီးတော့ပြောခဲ့တာပါဒါအပြင်ပဲဒီအထူးကိုယ်စားလှယ်ရဲ့အခမ်းအနားကိုအပြည့်အဝထောက်ခံတယ်လို့မြမအရေးကုလသမဂ္ဂနဲ့အာဆီယံတို့ရဲ့ကြိုးပမ်းအားထုတ်မှုတွေကိုထောက်ခံကြောင်းလဲအိုင်ယာလန်သံမတ်ကြီးကပြောသွားပါတယ်အဖွဲ့ဝင်16နိုင်ငံနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှစတေမာလာမှာအလှည့်ကျဥက္ကဋ္ဌကတော့ပြင်သစ်နိုင်ငံပဲဖြစ်ပါတယ်ရှင်အခုဒီကနေ့ညအတွက်ကျမတို့ရဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်ရှင်အတမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashran Khali နဲ့ PJ Elliot တို့ဖြစ်ပါတယ်ကျမကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.